နာပိတ္တများနဲ့တကွာစက်တော်လာနန္ဒမှာရှိကြတဲ့လူနဲ့ဓမ္မတတ္တဝါအားလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာရင်းဒီနေ့2022ခုနှစ်အောက်တိုဘာလ29ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ဆန်းသာရပ်ကွက်ပြည်ရမင်္ဂလာလန်းကံမြင့်ကျောင်းတိုင်းတွင်ဆင်းကျင်းပါတယ်ရှိပါရမီဆယ်ရက်အချိန်ပိုင်းတရားစခန်းဓမ္မဒါနအမတ္တဒါနဓမ္မတွင်မှာအရှင်ကြည်အောင်ပြောလို့အမိပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအပြီးဒီမှာဖြစ်ပါတယ်တရားအရှင်အနေနဲ့တရားအရှင်မပြီးဘူးခင်တရားအရှင်ခံပုဂ္ဂိုလ်များအနေနဲ့တရားအရှင်မခံယူခင်တရားသင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူများရှိရဲ့အရဟံဂုံတော်ပေါ်များခြင်းဖြင့်ရှိဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းချီးထားပြီးတော့အရဟံဂုံတော်အသေးပဲတစ်မျိုးကို၃ခေါက်စီပေါ်များလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥပ္ပီထာရလေးကိုချထားပြီးတော့မျက်လုံးလေးနှိမ့်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့သက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါသည်ဒီနေ့ဆောင်မေတ္တာကောင်းစင်တာပါတယ်လေအရှင်ကြီးအောင်ပြောတရားတော်သဗ္ဗယအနေနဲ့ပြောမယ်ဆိုရင်တော့ဗတ္တသဗ္ဗယလို့ခေါ်ပါတယ်။ဗတ္တဗ္ဗယတဲ့တော့ဗတ္တမုံတော့ဗတ္တဘာကုံကြီးပါလောကသအကြီးတန်ကလေးဘုံပေါ့နော်။ဘာကုံရဲ့သအကြီးရဲ့နှစ်ခုဆက်ပြီးတော့ဆိုလိုက်တော့ဗတ္တလို့ပြောတယ်ဗတ္တကဗတ္တရဲ့သတိတန်ကပေါ့နော်။ဗတ္တဆိုတဲ့စကားလုံးကတရားနာပိဋကနဲ့တော့နည်းနည်းအလံဝေးတယ်လို့ဖြစ်နေတာပေါ့လေ။ယန္တပိဋကနဲ့ရင်းဆက်တဲ့စကားလုံးနဲ့ပြောမယ်ဆိုရင်တော့ဝါစာတ္တယံလို့ပြောမယ်ဆိုပြောလို့ရတာပေါ့ဝါစာတ္တယံဆိုတော့မှတ်မိပါတယ်မလားမှတ်တော့မှတ်မိတယ်ဒါပေမဲ့ပိဋကတော်မှာလာတဲ့အချိန်ဗတ္တတ္တယံလို့ပဲမှတ်ထားဗတ္တတ္တယံရဲ့တော့ဗတ္တတ္တယံဗတ္တတ္တယံစကားညှက်တာရမယ်စကားအရှင်ကြီးရမယ်ကိုယ်နဲ့ညှက်တဲ့စကားကိုယ်နဲ့အရှင်ကြီးတဲ့စကားကိုနားထောင်ရမှာတရားဒုတိယမြတ်ရှားနိုင်နေတရားချမ်းသာတရားရတာကိုခံစားနိုင်ပါတယ်။စကားမြတ်တရားမယ်လို့ဆိုလိုက်ကြတဲ့သူကတရားအထုံရင်စကားမပြောဘဲအထောက်အမှန်လားစကားပြောပြီးအထောက်အမှန်လားစကားမပြောဘဲအထောက်အမှန်တော့ဘယ်နဲ့လို့သတ်တတ်တတ်ပါရဖြစ်ပါတော့မလို့တချို့ကဝစီပိတ်ဆိုပြီးတော့အမှန်ဆုံးကြားဘူးလားအထုံကြားတယ်တရားထုတ်တော်ခြင်းဖြင့်သူလည်းဆိုစီပိတ်ကိုလည်းဆိုစီပိတ်အလုံးနဲ့ဆိုစီပိတ်နေကြတဲ့သူမှတော့ကိုယ်နဲ့ပြတ်တဲ့စကားဘယ်လိုလုပ်နားထောင်ရပါတော့မလို့ကိုယ်နဲ့အရှင်ကြီးတဲ့စကားဘယ်လိုလုပ်ကြားပါတော့မလို့ဒါဆိုရင်တနည်းတော့တရားရောက်စီနာစကားလေးတစ်ခွန်ကြားလိုက်ရမှတရားဒီဒီယံနဲ့ရမ်းတဲ့ပုဂ္ဂိုလ်ကဝစီရီအကုန်လုံးပိတ်ထားလို့အဲ့ဒီစကားကြားဆိုမရတော့ဘူးဆိုရင်တရားဒီဒီယံနဲ့ရပါအောင်မလား
မရပါဘူး
မရတော့ဘူးဒါဖြင့်ဝစီပိတ်အားထားမလားဝစီဖွင့်အားထားမလားဝစီဖွင့်အားထားမှာဆိုလို့အချိန်တိုင်းဆောင်းပါဟောင်းပါနဲ့ဒီလိုပြောနေမှာတော့မဟုတ်ဘူးပေါ့နော်ပြောတင်ပြောထိုက်တဲ့အချိန်မှာပြောတင်ပြောထိုက်တဲ့စကားကိုပြောတင်ပြောထိုက်သလောက် ပြောပြီးအားထုတ်ရမှာပေါ့တကယ်လူအမှန်ပြောရမှာပေါ့နော်မလူအဖင်းနေတော့မပြောရဘူးမလူအဖင်းဒီစကားပြောတယ်ဆိုတဲ့နေရာမှာလေတကယ်လူအပ်တဲ့စကားဆိုတာလူအပ်တဲ့လောက်ပြောရမှာဝစီဝိအရှင်ကတော့ဝစီဝိနဲ့ပတ်သက်လို့ဥစဉ်တော့တယောက်ချင်းနေဒီစိတ်ထဲထားတရားလေးမှလည်းအထိုင်လျောက်နည်းနည်းချဲ့ပြီးရေးထားပြီးသားပါမြတ်စွာဘုရားရှင်ကဝစီဘိတ်အကျင့်ကိုသိသိအကျင့်လူအအကျင့်တရိစ္ဆာန်အကျင့်တဲ့။ဒါနဲ့ဆက်ဆက်ချင်းကိုယ်တော်တိုင်ဟောကြားတော်မူထားတာနော်။ယောက်ျားကလူအအကျင့်ကျင့်နေတာလားလူကောင်းအကျင့်ကျင့်နေတာလား။ဒါကြောင့်ဝစီပိတ်ရမလားဖွင့်ရမလား။တရိစ္ဆာန်ကျင့်ကျင့်နေတာလားလူကျင့်ကျင့်နေတာလား။ဒါကြောင့်ဝစီပိတ်ရမလားဝစီဖွင့်ရမလား။ဒီလိုရဖွင့်နေတာလည်းအကင့်ပဲနော်။လူကြောင့်ရင်မနေနိုင်တာကလွဲလို့ဆိုတဲ့ပုံစံတွေဆိုတော့ဝစီဖွင့်တဲ့တရားစကားမျိုးတိုင်းမှာပေါ့အဲ့တော့တကယ်လူအပ်တဲ့စကားကိုပဲလူအပ်တယ်လို့ပြောလူအပ်တဲ့စကားတော့မှလူအပ်တယ်လို့ပဲပြောရမယ်ဆိုတော့မလူအပ်တဲ့စကားဆိုရင်လုံးဝကိုမပြောရဘူးပေါ့နော်မလူအပ်တဲ့စကားဆိုတာကဘယ်လိုစကားမျိုးတွေလဲဝစီဒုသိုက်၄ပါးရှိတော့နေကြည့်မယ်ဆိုရင်တော့ဘုဒ္ဓဝါဒဒီမှာဆိုကြည့်ပါဦးဝစီဒုသိုက်၄ပါးပါတယ်လို့ဒါကဆက်တာကဆက်တာကဘာသာစိတ္တနာဝါသနည်းအစင်းလည်းမကြဘူးနော်၄ပါးပြည့်ပြီးတော့ဆိုလို့ဘုဒ္ဓဝါဒမဟုတ်မှန်ဉာဏ်ပြောတဲ့စကားဤဒုနဝါသဂုံးတိုက်တဲ့စကားဤသူတော်ဘာရဲ့ရှင်းကိုခွဲတဲ့စကားဤသူတော်ဘာရဲ့ညီညွတ်မှုကိုကျက်ပြားနေတဲ့စကားဤပရိသဝါသကျန်တဲ့စကားဤရိုင်းဆိုင်တဲ့စကားဤမောင်မာတဲ့စကားဤတံခပလပဝါစာဆိုတာကပိန်ချင်းနဲ့ပိန်ချင်းနဲ့ကြည့်ရတဲ့သူ့စကားလုံးတရားကျနေပိန်ချင်းသောစကားပေါ့နော်ပိန်ချင်းနဲ့ဆိုတော့နားမလည်ပဲရှိနေမယ်တံခပလပဆိုတော့ပလပဆိုတာသဘာအပိန်သဘာအချင်းပေါ့ပလပလို့ခေါ်တာပေါ့နော်အဲ့ဒီသဘာပိန်သဘာချင်းစိုက်တော့နင်းပောက်ပါဦးမလားမပောက်ဘူးမလွဲတာလို့ကံကောင်းလို့ပောက်တာမှပိန်ပိန်ကြီးကျုံကျုံသေးသေးလေးပဲပောက်တော့ပေါ့နော်အဲ့ဒီလိုသဘသိသဘညာဘာအကျိုးစီးပွားမှမဖြစ်ဆုံးနိုင်တယ်လို့ပဲတန်ဖဆိုတာအကျိုးစီးပွားတွေကိုဖြည့်ဆည်းတာပလမနဲ့သဘာဝချင်းသဘာဝချင်းကဲတဲ့အကျိုးစီးပွားတွေကိုဖြည့်ဆည်းတဲ့တရားမျိုးလို့တန်ဖပလမပါပိန်ချင်းတယ်လို့ပြောလိုက်ရတာပါပဲနော်အဲ့တော့ပိန်ချင်းသောစကားအကျိုးရှိတဲ့စကားအနှစ်သာရမရှိတဲ့စကားဘာမှအတိတ်ပဲမပြည့်ဝတဲ့စကားအဲ့ဒီစကားလေးမျိုးကိုတော့ရှောင်ကြဉ်ရမယ်ဒုတိယစကားမှာဈေးတာတော့ဝင်နေပါရဲ့ဈေးတာတွေရောက်ပြီးတော့မဟုတ်တာရေလျှောက်ကြောင်းတွေလည်းမရှိဘူးလားရှိပါတယ်ယောဂီရှင်တဲ့နောက်မှာတရားတရားအရှင်မြောင်ဂုံးတိုက်တဲ့တွေရောမရှိဘူးလားရှိပါပါတရားတရားယုဒ္ဓမြတ်တွေပြောတဲ့တွေယောဂီတွေရောမရှိဘူးလားအကျိုးရှိတဲ့ဇာတိကိုဟောင်းပွားဟောင်းပွားနဲ့ပြောနေတဲ့တွေရောမရှိဘူးလားရှိတယ်အကျိုးများဝိပဿနာတရားစဉ်းစားလာပြီးတော့ပြောလိုက်မှဖြစ်ပြီးရင်းရတရားတွေတရားရိုက်သက်ရှင်နေယောဂီအကြောင်းတွေဝိစာတွေဘာတွေညာတွေဒါတွေပြောနေတယ်လို့မရှိဘူးလားကြည့်ရင်ကိုရောက်နေတဲ့နေရာဘာနေရာလဲဆိုတာကိုမသိဘူး။ကိုရောက်နေတဲ့နေရာကိုနားမလဲတော့ကိုပြောမယ်ဆိုတာလည်းမသိတော့ဘူးဖြစ်သွားတာလား။အသက်ကြီးတဲ့နေနေတာနဲ့မဆိုင်ဘူးနော်။ဟောင်းမဟောင်းမပြောတာကြီးတဲ့လူတွေများလားငယ်တဲ့လူတွေများလား။ဒါကြောင့်ဒီလိုဖြစ်ရမယ်နော်။ငယ်တဲ့လူတွေနဲ့ကြီးတဲ့လူတွေကပုံပြီးတော့ဟောင်းဖွားဟောင်းဖွားပြောတတ်တယ်။ဒါကြောင့်ဒီလိုပြောလို့လည်းမှတ်သားထားလိုက်ပြီနော်။အဲ့ဒီဝိသိတ္တစိတ်၄ပါးကိုလည်းရှင်းပြရမယ်။လူရင်းကတော့အကျိုးရှိတဲ့စကားတွေရှင်းပြတာတော့ပဲနော်။တရားစကားမှာရောက်နေတဲ့ဆိုင်တရားကျဲဘာမှအဆောက်အဦမပြုတဲ့စကားတွေမပြောနိုင်။ဤရဌာနကထာတွေရှိတော့မယ်ကြည့်မယ်ဆိုရင်တော့ဤရဌာနဆိုတာတရိသန်လို့တခါနေရာဒီမှာဘာသာပြန်လိုက်တာပေါ့နော်။ဒီနေရာမှာတရိသန်လို့ဘာသာပြန်လိုက်အာနာကိုကောင်းတယ်။တရိသန်စကားတွေဆိုတော့အာနာကြိုက်ပေါ့။ဣတိဌာနဆိုတာကံလို့ပြောတယ်ကထာနာကစကားဣတိဌာနကထာဆိုတော့ကံလစကားပေါ့။ဘာနဲ့ကံလဲဆိုရင်တော့လက်ဖို့လေးပါနဲ့ကံလစကား။ကောင်းရသည်ပြီပြီနဲ့ပြီနဲ့ကံလစကား။လူရင်းကတော့နိဗ္ဗာန်နဲ့ကံလစကားပေါ့။ယောဂီအနေနဲ့ပြောမယ်ဆိုရင်တော့နော်။အဲ့ဒီလိုဣတိဌာနကထာတရိစ္ဆာန်ဣတိသွားရလာတယ်ဆိုတော့မိုးနဲ့အတဲ့သွားတာလားကံလသွားတာလား။ကျန်တော့ရနော်တရိစ္ဆာန်ရဲ့မိုးနဲ့ဆင်းနှံပြီလာလို့ပြီးသွားကြတယ်အတဲ့သွားပါတယ်ဆိုရင်မြောက်တို့လူဝန်တို့တောင်မှ တခါတည်းနဲ့မမအတည့်သွားတာအများကြီးတော့ကျန်လာနေသွားကြတာနော်။အဲကြောင့်တရိသန်တွေကိုတရိသန်လို့ဘာလို့ခေါ်လဲဆိုရင်ငုံနဲ့ကျန်လာသွားလို့တရိသန်လို့ခေါ်တာနော်။အဲဒါစကားကလည်းပဲမေဖို့နိဗ္ဗာန်နဲ့ကျန်လာဖြစ်နေတဲ့စကားမေဖို့နိဗ္ဗာန်နဲ့ဖီလာဆန့်ကျင်ဖြစ်နေတဲ့စကားဆိုရင်တရိသန်ကထာအာမရဏပြောလိုက်မယ်ဆိုတော့တရိသန်စကားရင်းရင်းကြီးကြီးပြောမယ်ဆိုတော့ကျန်လာစကားပြန်တဲ့စကားပေါ့။အဲဒါက32မျိုးတောင်ရှိပါတယ်သာသကထာသောရကထာသတ္တိယဖြစ်ပေါ်လို့မင်းနဲ့ပတ်သက်တဲ့စကားမင်းရဲ့အမှန်မင်းရဲ့အရာရှိနဲ့ပတ်သက်တဲ့စကားဟူသူနဲ့ပတ်သက်တဲ့စကားယောက်ျားစကားမင်းနဲ့ပတ်သက်တဲ့စကားယောက်ျားနဲ့ပတ်သက်တဲ့စကားဤကုန်းနဲ့ပတ်သက်တဲ့စကားမြေတဲ့စကားတို့နဲ့ပတ်သက်တဲ့စကားတောနဲ့ပတ်သက်တဲ့စကားတောင်နဲ့ပတ်သက်တဲ့စကားညနဲ့ပတ်သက်တဲ့စကားသမုဒ္ဒရာနဲ့ပတ်သက်တဲ့စကားလောကီဇီဝကြီးဇီဝကြီးနဲ့ပတ်သက်တဲ့စကားစသည်အဖြင့်အများကြီးရှိတယ်နော်အတိအကျပြီးရင်တော့ဘက်ကိုလေးလာကြပြီတော့ပေါ့နော်။လူရင်းကတော့မက်ဖုန်နိဗ္ဗာန်နဲ့ဆက်ကျင်တဲ့စကားဆိုတဲ့အဲ့ဒီ30မိနစ်လေးပါပါမပါပါအကုန်လုံးကဘာစကားလို့ပြောရမလဲ
။
သေရေသာနာကထာပဲ။ဤကြတာပြောရအောင်
။သေရေသာနာကထာ
ပဲ။အဲ့ဒါတရားကြီးလို့ပြောတာပဲနော်။ဒီအထုတ်သေးသတိပ္ပံဝိပဿနာအလုပ်ကိုအထောက်ကူမပြုတဲ့စကားဆိုတဲ့များသေရေသာနာကထာလို့ကမှတ်လိုက်ပြီတော့နော်။အဲ့ဒီလိုစကားမျိုးတွေကတော့မလိုအပ်တဲ့စကားလိုအပ်တဲ့စကားကိုပဲလိုအပ်တဲ့ချိန်မှာလိုအပ်တဲ့လောက်ပြောရမယ်ဆိုတော့မလိုအပ်တဲ့စကားဆိုရင်တော့လုံးဝကိုပြောစရာမလိုတော့ဘူးနော်ခုနကတန်တေနိုင်ကန်ပြောမှုတွေနော်လိုအပ်တဲ့ချိန်မှာလိုအပ်တဲ့စကားကိုလိုအပ်တဲ့လောက်ဆိုတော့မလိုအပ်တဲ့စကားကိုမလိုအပ်တဲ့ချိန်မှာမလိုအပ်တဲ့လောက်ပြောလို့လူသေးလားမလိုတော့ဘူးနော်မလိုအပ်ဘူးဆိုမှတော့ဘာမှကိုမလိုအပ်တော့ဘူးအဲကြောင့်မလိုအပ်တဲ့ဒီပစီတဲ့၄ပါးစကားတွေနိုင်ရနိုင်ပါနဲ့ဆန့်ကျင်တဲ့ပြည့်တဲ့ဆန္ဒကထာဆန့်ကျင်နိုင်ရနိုင်ပါရဲ့ဆန့်ကျင်တဲ့စကားဖီလာကလန်စကားတွေကိုရှောင်ကျင်ပြီးတော့ပြောတင်ပြောထိုက်တဲ့မြတ်စွာဘုရားဆန့်ကျင်ထားတဲ့စကားတွေကိုပဲပြောကြရမယ်။အဲကြောင့်ဆိုလိုက်ပါလို့လူအချိန်မှာလူအချိန်မှာလူအရာတိုင်းတာပြောရမည
်
လူအပ်တဲ့အချိန်မှာလူအပ်ရဆိုလူအပ်တဲ့စကားကိုတိုင်းတာဆိုတာအတိုင်းတာကြည့်ပြီးတော့အချိန်နဲ့အချိန်ကကြည့်ပြီးတော့အတိုင်းတာပမာဏနဲ့ပြောရမယ်။အကျိုးရှိတယ်ဆိုတိုင်းလည်းမဆုံးနိုင်အောင်ပြောနေလို့မဖြစ်ဘူးတကယ်လူအပ်တဲ့လူလေးပဲပြောရမှာနော်။ကိုမြတ်စွာဘုရားရှင်စကား6ခုဆိုတာကြားလို့ရပေါ့နော
်
သူကတာဆုံးတော်ထဲမှာလीစကား6ခု6ခုလုံးခါလိုက်ပေါ့တကယ်ပြောမယ်စကားမနှစ်ခုနဲ့တော့နှစ်ခုအဲ့နှစ်ခုပါလေတော့အဲ့တော့ခွင့်ရပြီပေါ့နောက်ပြီးတော့အဲ့တော့၃ပြည့်နဲ့သူကသွားရတာအင်္ဂါ၃ပြည့်နဲ့အကျိုးမှန်လဲမှန်ရမယ်အကျိုးလည်းရှိရမယ်ဒါလူရင်းတော့အဲ့ဒီတစ်ချက်ကတော့အကြီးကနှခုံးကွဲတော့တာကတော့တစ်ဖက်သားနဲ့သဘောကျတာရယ်သဘောမကျတာရယ်ဆိုတော့ဆင်းမျိုးကွဲသွားတာပေါ့နော်မှန်လဲမှန်လဲအကျိုးလေးရှိတယ်ဒါပေမဲ့ပြောလို့လောလောဆယ်ဒီစကားပြောနေတဲ့အခိုက်အတန့်ဒီစကားကိုနားထောင်တဲ့အခိုက်အတန့်မှာနားထောင်တဲ့ပုဂ္ဂိုလ်ကမကြိုက်ဘူးနောက်ဒီလိုပြောရကောင်းလားမှန်တယ်ပြောရင်တော့လည်းမကြိုက်ဘူးလားမကြိုက်ဘူးနော်အဲ့တော့မှန်တယ်အကျိုးရှိတယ်လောလောဆယ်တော့မကြိုက်ဘူးတတိပြည့်တော့အကျိုးရှိပါမှာပေါ့နော်နောက်တစ်ခုကတော့မှန်လဲမှန်လဲအကျိုးလေးရှိတယ်။နောက်ထောင်တဲ့လူကလည်းကြိုက်တယ်သဘောကျတယ်။အဲ့လိုသာနှစ်မျိုးကိုပဲပြောရမယ်။ကြိုက်တယ်မကြိုက်တယ်နှစ်ခုဖယ်ထားလိုက်လို့ဆိုရင်တော့မှန်လဲမှန်လဲအကျိုးလေးရှိတယ်။အဲ့ဒီသဘောမျိုးကပြောရမယ်။မှန်လဲမှန်လဲအကျိုးလေးရှိတဲ့တဲ့ညမှာလည်းအကျိုးရှိတာကပုံပြီးပြည့်စုံကြသွားမယ်နော်။မှန်တော့မှန်လဲအကျိုးမရှိဆိုတာပြောဖို့လိုပါဦးမလ
ား
။မလိုဘူး။ဒါကြောင့်မှန်လဲမှန်အကျိုးလေးရှိတဲ့သဘောမျိုးကိုပဲလူအန္တလောင်ပြောကြရမယ်ပြောမယ်ဆိုတာကတော့မြတ်စွာဘုရားရှင်က10မျိုးသတ်မှတ်ထားတာပေါ့အဘိဓါကထာအလူနေရံနဲ့ပတ်သက်တဲ့စကားလည်းပြောပါတယ်ကိုယ်လည်းပြောသူများပြောတာလည်းနားထောင်ပေါ့နော်တကယ်လို့သူကအလူမနေဘဲနဲ့အလူများနေတယ်ဆိုရင်အလူကြီးနေတယ်ဆိုရင်အလူနေရံနဲ့ပတ်သက်တဲ့စကားလေးနားထောင်လိုက်ရတယ်ဆိုရင်သူပဲတတိလေးတွေချင်းဉာဏ်လေးတွေချင်းပြီးတော့ပြည့်ပြည့်နိုင်သွားတာပေါ့ဒီအလိုကြီးမှုကဒီရဲ့ဝိပဿနာဉာဏ်ကအနှောင့်အယှက်ဖြစ်နေတဲ့အချိန်မှာအလိုနည်းမှုနဲ့ပတ်သက်တဲ့စကားတွေနားထောင်နေရတော့ ဒီလိုကြီးမျိုးကြီးပကြပြီးတော့လိုနေသွားတယ်။အဲ့ဒီအချိန်မှာကိုယ့်ရဲ့အာထုံစေဝိပဿနာဉာဏ်ကလည်းအကောင်းသွားတယ်။ကိုယ်လိုကြီးနေတဲ့အချိန်မှာအကောင်းဆုံးကဒီသိပြီးတော့မှမပြောရဘူးဆိုရင်အပိဋ္ဌကထာလေးကိုလည်းအလူလေးရနဲ့ပတ်သက်တဲ့စကားရှားရပါဘူးမလား
။
အဲ့ဒါဆိုရင်ဝိပဿနာဉာဏ်ကိုဖြစ်ပါဦးမလား
။
မဖြစ်တော့ဝိပဿနာဉာဏ်ကဒီအလိုကြီးခြင်းဆိုတဲ့လောဘကြီးကတားမြစ်နေတဲ့အတွက်မဖြစ်တော့ဘူး။ဒါကြောင့်အလိုနေရတဲ့ပတ်သက်တဲ့စကားတနည်းပြောရင်ကိုယ်ကိုအလိုနေစေတဲ့စကားမျိုးနားထောင်ပါပြောရမယ်ကြီးလို့မဟုတ်ဘူးနော်ပတ်တတ်တဲ့စကားလို့ခေါ်တဲ့အဓိကအချက်တော့ပြောရတဲ့နားထောင်တာကိုအဓိကဒီပါပါပါအတင်းငန်ပြောရဲဆိုတော့ပြောလို့ပြောနားလေးနားထောင်ပေါ့နော်အဲ့တော့အလိုနေတယ်ဆိုတာအလိုမကြီးတာပါပဲနော်အလိုကြီးတယ်ဆိုတာကလောဘပေါ့အလိုကြီးတယ်ဆိုတာကပစ္စည်းနဲ့ပတ်သက်လို့ရှိရင်ဒီလိုလာပါလေအများကြီးလူချင်တာကိုအလူကြီးတယ်လို့ခေါ်တာပေါ့အများကြီးလူချင်လို့ဆိုရင်အလူနေတာပေါ့ဒါကခုံနဲ့ပြုလို့ကောင်းခုံနဲ့ပတ်သက်လို့ပြောမယ်ဆိုရင်ကိုယ်မှမရှိတဲ့ခုံလေးကိုရှိတယ်လို့ပြောတာအချင်းကြီးစေချင်တာအလူကြီးတာပဲကိုယ်မှတကယ်ထင်ရှားရှိတဲ့ခုံလေးကိုရှိပြီရှိတော့ကြတယ်ပြောတာမသိသေးခင်ဘူးပြောတာသိအောင်ထုတ်ဖို့ပြီးတော့မကြောက်ပါဘူးဆိုရင်အလူနေတာပဲပေါ့အဲ့တော့မရှိတဲ့ခုံကိုအရှိသေးသေးတယ်လေအလိုကြီးတာပဲရှိရှိပြီရှိတော့ညာလဲသိသိခြင်းနဲ့ထင်လဲအလိုကြီးတာဒါရင်းတစ်ခုလုံးပြန်ရမှာပေါ့နော်အဲ့ကုမဗရာတရားရှိတယ်ကုမဗရာတရားရှိမှသူများကသိသိခြင်းနဲ့ကျွန်တော်ကဗရာတရားဘလောက်ကောင်းလဲကျမကဗရာတရားဘလောက်ကောင်းလဲသူတို့ရှင်နေမှာတော့ကျမလည်းရှင်နေတဲ့ဗရာတရားပိုင်းကျနေရှိမရှိပါဘူးအဲ့လိုပြောရရင်လည်းမရှိဘူးလားဒါအလိုမနေဘူးနော်အလိုများနေတာပေါ့အလိုများတဲ့ဆက်တဲ့အလိုကြီးတယ်လို့ပဲပြောတာပုံကောင်းပါတယ်နော်အလိုကြီးတာလေဟိုကျွန်တော်တို့ကတော့ငါးပါးတိလားလုံငါလာဘလောက်တောင်ကြာပြီဆိုပြီးတော့သူများကိုသူတိလိုက်လိုက်နေတယ်မသိသေးဘူးလားအကျောင်းဆက်လို့တစ်ခါတည်းအကျိုးရှိနိုင်လို့အချိန်ရပြောတာကတော့အပြည့်မရှိဘူးပေါ့နော်ကိုယ့်ကိုယ်ကိုတိလားလုံငယ်ဆိုတာကသူများသိသေးခြင်းလို့ပြောရစင်အလိုကြီးတာပဲအဲ့လိုအလိုကြီးတာမျိုးလည်းပယ်ရမယ်ပေါ့နော်အဲ့ဒီအလိုနေခြင်းဆိုတဲ့အပိဿတရားကလည်း၄မျိုးရှိပါတယ်ပစ္စယအပိဿစိစီလေးပါးနဲ့ပတ်သက်လို့အလိုနေရမယ်ဒါယဟန်တော်များအတွက်ဥပမာအဓိကပြထားတာပေါ့ယဟန်တော်တွေတက်ပြထားတဲ့ဥပမာကိုကြည့်ပြီးတော့ကိုယ်ကလည်းနည်းနည်းပြီးလူနဲ့ဆိုင်တာကိုသိရမှာပဲဒါကကစိစီလေးပါးဒါကကအရင်ချမ်းသာတယ်ဒါပေမဲ့လူချင်းစိတ်ကနည်းနည်းနည်းနည်းပဲရှိနေတယ်အဲ့ဒါဆိုရင်ဘလောက်ထူထန်ရမလဲနေနေပဲသူဆံတယ်သူအများကြီးချမ်းသာပြီပဲလို့သူကသူ့သရာတရားနဲ့နေနေပဲသူကျင်လာဆိုတော့နေနေပဲအကျူဆံပါတယ်ဒါကကနေနေပဲချမ်းသာတယ်သူကျင်လာကတော့သရာတရားကသုံးလုံးကအများကြီးသူကျင်တယ်အဲ့ဒါဆိုဘယ်လောက်သူဆံတယ်လို့နေနေပဲသူဆံတယ်သူ့မရှိတဲ့ကနေနေပဲရှိတာလို့နော်အဲ့ဒါသူရှိတဲ့လောက်ကြီးပဲသူကအကျူဆံသူ့သရာတရားရှိတဲ့လောက်ကြီးကိုဒီတကာကတော့ငါပြောလို့ရှိရင်တော့မရရအောင်ရှာကျင်ပြီးသူ့မှာပဲရှိပြီးတော့သူ့အမှုမခံနေတဲ့နော်ဒါကကအများကြီးလဲချမ်းသာပါတယ်ဒါကလည်းကောင်းလို့အများကြီးလဲရှိနေပါတယ်အဲ့ဒါဆိုဘယ်လောက်ဒုက္ခမလို့လောဘတည်းပြီးပါလားအများကြီးဒုက္ခမဲ့တယ်နော်အများကြီးလဲရှိနေဒုနိုင်နေအများကြီးလဲရှိခြင်းနဲ့ဒါပေမဲ့ကိုလူတလောက်ပဲဒုက္ခမှာတဲ့နော်အများကြီးတွေ့နိုင်နေတဲ့အများကြီးလဲရှိခြင်းမကိုလူတကနည်းနည်းပဲလို့ရဆိုရင်နည်းနည်းပဲဒုက္ခပေါ့ကိုလူတလောက်ပဲဒုက္ခပေါ့နော်ဘောပူရဲ့ကျွန်တော်လည်းပြန်ပြရတာပဲဆိုပြီးတော့အများကြီးပါသူခံနေနော်သူတို့ကလည်းသူတို့အလိုရလိုညာလိုဆက်ဝေးနှားတာသင်ပြတာကတော့တပိုင်းတကန်တာပေါ့အဲ့ဒါလေးမျိုးမျိုးပြီးတော့ကိုယ့်ရဲ့လက်တွေ့ဘဝထဲမှာလည်းသိရမှာပေါ့ယူငယ်တဲ့သူတို့ရှိမိဘကြီးကမုံမုံနည်းနည်းတောင်းခါလာများများတောင်းခါလာတခါကြီးတွေတခါမကြီးတွေလူကြီးတွေကြတော့မိဘကြီးကအမွေနည်းနည်းပဲတောင်းခါလာများများတောင်းခါလာမိဘကအမွေကအများကြီးသိနိုင်တယ်သိခြင်းစိတ်ကနည်းနည်းပဲရှိတယ်ဘယ်လောက်တောင်းမလို့မကြုံပါဘူးအများကြီးတောင်းမှာပဲအမေကဘယ်လောက်ရှိတာတာသိမသိဘူးမှလို့လားသိတော့မိကပြတာလေကျွန်တော်ပြမယ်ဘာမှဘယ်လောက်ရှိခွင့်နဲ့ကျွန်တော်မသိဘူးမှလို့လားနဲ့အဲ့လိုတောင်းမှာနော်အဲ့ဒါဆိုအလိုနဲတာလားအလိုကြီးတာလားအလိုကြီးတာဒီဘက်ကအမွေတော့အများကြီးသိနေပါလေနည်းနည်းပဲသိနေတယ်ဆိုဘယ်လောက်ကိုသိမလဲနည်းနည်းပဲသိတယ်နည်းနည်းလို့ကျွန်တော်လည်းမရပါဘူးအဲ့ဒါအများကြီးလည်းသိနိုင်တယ်အများကြီးလည်းသိနေတယ်ဘယ်လောက်ရှိလို့လူတလောက်ပဲကျင်းနေတာဘယ်လောက်လိုတာတော့အမေပြီးနိုင်တယ်ဒီဘက်ပြီးနိုင်တယ်ကောင်အများကြီးလိုမှာနော်အဲ့ဒါလူတလောက်ယူနေတယ်ဆန္ဒမလိုဘူးဒီမှာကအများရန်ဆိုနေတာပဲဘူးနော်အဲ့ဒါကွက်ကိုရှင်းပြီးတော့ပြင်ရမှာပေါ့ တော့ပစ္စည်းတွေပါပစ္စည်းတွေဟန်တော်များနေတော့ပစ္စည်းတွေပါလို့ပြောလိုက်တာပေါ့လူတွေစင်တော့စီစီဝတ္ထုတွေပေါ့နော်တက်ရှိတဲ့မဲ့ပိုင်ဆိုင်စရာတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းလူနေရမယ်ဒေတာမှာဆိုလို့ရှိရင်လည်းဒါပြောကြရရင်အများကြီးရှိတာပေါ့ပစ္စည်းတွေပါလူနေတာနဲ့ပတ်သက်လို့နော်ပစ္စည်းအပိဋ္ဌာနောက်အပိဋ္ဌာတကဒုတိယကအပိဋ္ဌာတဲ့ဒုတိယနဲ့ပတ်သက်လို့လည်းအလိုနေရမယ်ကိုဒုတိယအလိုနေရမယ်ဆိုတာဒုတိယမကျင့်အောင်လို့ပြောတာမဟုတ်ဘူးနော်အလိုနေတယ်ဆိုတော့အိပ်မဲ့တူကောက်နေဦးမယ်ဒီဒီအလိုနေဒီဒီနဲ့ပတ်သက်လို့အလိုနေရမယ်ဆိုတော့ဒီဒီနဲ့ပြင်းနေတဲ့စိတ်မငွေရဘူးလို့ဒီလိုပြောတာမဟုတ်ဘူးကိုဒုတိယပြင်းနေတာကိုသူတော့မသိစေချင်ရဘူးသိသွားရင်တောင်မှသူသိနေတဲ့အခါကျရင်သူရှိမှတော့ဖြစ်နိုင်ရတယ်အဲ့ဒါကိုဒုတိယကအပိစ္ဆာလို့ခေါ်တာနော်တခါတော့ဤတော်လုံးတော့ယဟန်တော်မထေရနှစ်ပါးရှိပါတယ်နောက်တော့မထေရဒုတိယအတော်များများဆောင်ထားတယ်ဒီတော့ကတည်းကမဆောင်ဘူးပေါ့လေအဲ့တနေ့တော့ညီရောယဟန်ကညီတော်မထေရကကျန်ပိုင်းကြီးအများကြီးအထူးခံရလာတယ်အဲ့ဒီချိန်မှာနောင်တော်ကြီးကကျန်ပိုင်းလေးကတ်တာပေါ့နောင်တော်ကြီးကကျန်ပိုင်းလေးကိုဖုံးပေးပါဘူးအဲ့ဒီချိန်မှာနောင်တော်ကြီးကလည်းဆွမ်းစားပြီးလို့ပြက်စီးတော်နေပြီနောင်တော်ကြီးကအေကတနေ့ရှိတဲ့တစ်ချက်ဖြင့်တထိုင်နဲ့စားရတဲ့ဒုတိယကိုထပ်ပြီးထားတာကတိုင်းနဲ့တစ်ထက်တည်းစပြီးပါပြီဆိုတော့နောက်ထပ်ဆက်လို့ရသေးလားမရတော့စားလိုက်ရင်ဒုတိယပြတ်သွားမှာပေါ့နော်အဲ့ဒါနဲ့ကျန်မင်းလေးဖုံးပေးပါဦးညာဆိုတော့နောင်တော်ကြီးကညီတော်ပဲဖုံးပေးလိုက်ပါအရှင်ပြပဲဖုံးပေးလိုက်ပါတပိတော့ပြေးဆုံးပါဘူးတပိတော့မလိုအပ်တော့ပါဘူးအဲ့ဒီလိုပြင်ပေးလိုက်တော့ညီတော်ကအရှင်ပြအရှင်ပြကဧကတနိဋ္ဌိကိုဆောင်ထားတာလားဖေရအဲ့ဒီလိုလည်းပြောလိုက်ရောဧကတနိဋ္ဌိဆောင်ဧဟုတ်တယ်ညီတော်ကြီးငါဧကတနိဋ္ဌိဆောင်ထားတာနှစ်ပေါင်း50တောင်ရှိပြီလို့မပြောပါဘူးဧကတနိဋ္ဌိဆောင်ထားတာလားခင်ဗျားလို့လည်းမေးလိုက်တော့ကဲသေးသေးလေးဆိုပြီးတော့ပြန်ပိုင်းလေးပြီးတော့ဖုံးပေးလိုက်ပါတယ်နှစ်ပေါင်း50လုံးလုံး6တရမှမပြတ်အောင်ဆောက်ပြီးလာခဲ့တဲ့ဒုတိယကိုဖြတ်လိုက်ပါတယ်ဧကတနိဋ္ဌိဆောင်ထားတဲ့ဆိုတာညီတော်အရင်ကတော့မသိသေးခင်ဘူးနော်အဲ့ဒီမရှိမြတ်ပါပဲနိတိဒုတိယကလည်းဆောင်ထားတာကိုနိတိဒုတိယဆောင်နေဆိုတာကကျော်ဖြင်းပြီးတော့မအိပ်တာပေါ့နော်။ဆိုင်ရင်တော့အိပ်ပြောခြင်းလည်းပြောမှာပေါ့နော်။ကျော်ဆန့်ပြီးတော့မအိပ်ဘူး။အဲဒါညာပဲလှလေးတာကမှဒီတော့ကအရင်လိုကြည့်လိုက်တော့လေနောင်တော်ကြီးကတရားထိုင်လို့။ဆက်ကနှစ်ရင်လိုကြည့်လိုက်တဲ့အခါကျတော့နောင်တော်ကြီးကစဉ္ညာချက်ကတရားမှန်လို့။သုံးရင်လိုကြည့်လိုက်တော့လေမတက်ရရင်လည်းတရားလေးမှန်လို့။ဣရိယာပုသုံးပါးနဲ့ပြတ်တအောင်တရားအထုတ်နေတာပဲတွေ့။လူတိုင်းလူတိုင်းနောင်တော်ကြီးတရားအထုတ်နေတာကြီးပဲတွေ့တော့မနဲ့ပြတ်တော့နေတယ်။နောင်တော်ကြီးခင်ဗျာနိတိကျုတင်ဆောင်ထားတာပါလားခင်ဗျာအဲ့ဒီလိုလည်းမေးလိုက်ရောဟိုမနေ့ကမှမေးတာဖြစ်ပါအောင်ညပိုင်းမှာလည်းတခါတည်းမေးတာနော်နောင်တော်ကြီးနိတိကျုတင်ဆောင်ထားတာလည်းမေးလိုက်ရောတခါတည်းကြောက်ဆုံးကြီးအိတ်ထလိုက်ဘာလို့သူပြည့်ပေါင်း90လောက်လို့နိတိကျုတင်ဆောင်ထားတာကိုသိတော့မှဆိုလို့သူတော်ကောင်းကြီးကဘလောက်ကြီးနေကြတောင်းထားလိုက်နော်တို့သူတင်ဆောင်တာဘယ်နှစ်နှစ်ရှိပြီဘယ်နှစ်ရက်ရှိပြီဘယ်နှစ်ကြိမ်အောင်ပြီနဲ့ကြည့်ကြရလားမကြည့်တော့ဘူးအဲ့ဒီလိုကြည့်ကြလို့ရှိရင်တော့သူတင်ကအပိဿာဂုံချွတ်တယ်သွားပြီတခြားတခြားသူတော်ကောင်းတွေဂုံပြီးတော့ရှိနေရှိနေတယ်ဒီသူတင်ကအပိဿာဂုံသူတင်ကချွတ်ဆက်လိုက်တဲ့ဆိုရင်အပိဿာဂုံတော့ချွတ်တယ်သွားပြီကိုသူတင်ကြည့်နေတာဒီမှာရှောက်ပြောမှာလားမပြောရဘူးနော်အေးငါဧကဒနိတိလေးရှောက်ပြီးထားတယ်တခါလေဒီမှာအပီးပြီးလာပြီးတော့အကုန်လုံးလောင်ကြအကုန်လုံးဆိုကြအကုန်ထည့်ကြလို့ပြောရမှာလားအဲ့ဒီလူလေးဧကဒနိတိနဲ့ဆောင်နိုင်ပြီးသားတယ်တခြားတဲ့အမှန်ကတော့ကြီးနေအကုန်မြင်နေရတယ်မပြန်သေးနဲ့နော်ကိုဖင်းလေးဆက်ရတာငါသိပါတယ်ဒါမှမဟုတ်မပါသေးဘူးကဲအဲ့ဒီလိုဖြစ်ပါမလားဖြစ်ပြီဒါကြောင့်ဒီကိန်းကအပိဖတ်ဒီကိန်းနဲ့ပတ်သက်လို့လည်းအလွန်နေပါတယ်နော်ဒါကြီးလို့မဟုတ်ဘူးဘယ်နှပါးသောက်တည်ထားလဲသူပြုံးရုံနဲ့ပြုံးရတဲ့သောက်တည်ထားမှုပေါ်တယ်အပိဖတ်ကိုကြောင့်မလျှောက်တာပေါ့နော်သာဓုသာဓုအဲ့နောက်တစ်ခုကပရိယတိအပိဿာကိုပရိယတိတက်ကြွနာပရိယတိချူးကြွနာကိုသူတော်ကမသိစေခြင်းဘူးကိုစားတမ်းမှသူနောက်ကိုရှောက်မကြွားဘူးပေါ့နော်လိုအပ်လို့လိုအပ်တဲ့အချိန်မှာလိုအပ်တယ်လို့ပြောတာကတော့တပိုင်းတခဏပဲနော်အလကားမီလေးကိုစားတတ်တယ်ဆိုတော့သူတော်ကရှောက်ပြီးတော့မကြွားတာလို့ပဲပရိယတိအပိဿာပရိယတိကြီးနဲ့ပတ်သက်ပြီးတော့အတူနေတာနောက်တစ်ခုကအဓိကမအပိဿာအဓိကမဆိုတာတရားတရားမြတ်ကိုပြောတာပေါ့နော်တရားဥရိယနဲ့ပတ်သက်လို့လည်းအလိုနေရမယ်တဲ့။ကိုကသောတာပန်အစ်စ်ဖြစ်နေတယ်ပဲခံအောင်။ကျွန်တော်တော့သောတာပန်ဖြစ်ပြီ။ကျမတော့သောတာပန်ဖြစ်ပါဘူးလို့ရှောက်ပြောရမှာလား။ပြောပြောအဲ့ဒီရှောက်ပြောနေမယ်ဆိုရင်တော့အဓိကမအပိဿာလို့ခေါ်တဲ့အပိဿာဂုံချုပ်တယ်ပါဘူး။တကယ်ပြီးတော့ကောင်းအစ်စ်ကတော့ကိုရရတဲ့တရားရှောက်ပြီးတော့မပြောပါဘူးနော်။ ဘုခေတ္တဗာလမရှိပြီးစောက်တော့တယ်လို့မရှိဘူးလား သိပါဘူးလားညတော်လည်းရှင်လက်ထက်တုန်းကအနာတဘိတ်တစ်ခိမ်းမှာသပိ3ယောက်တောင်ရှိတာနော်အကြီးနဲ့အလတ်ကသောတာပန်ကြီးအငယ်မလေးကပက္ခရာကံဒါပေမဲ့အနာတဘိတ်တစ်ခိမ်းကြီးသူသမီး3ယောက်သောတာပန်သောတာပန်တက္ကရာကံဖြစ်နေတာသိလား
မ
သိဘူးနော်မသိလို့အငယ်မလေးပက္ခရာကံလေးဒီကံလေးမှာမောင်လေးမောင်လေးနဲ့ပြောတဲ့စကားနဲ့ပတ်သက်ပြီးတော့ငါသမီးတော့ဂတိတွေတွေ့တော့မှာပါပဲဒီကံလေးအယုံဆုံးနမိတ်ဆိုးကြီးချင်းကုန်ပါပြီသိရင်တော့အပယ်လေးပါရောက်တော့မှာသိကြပါတယ်နဲ့ဆိုပြီးတော့နေရင်လည်းရွေးနေဖះရှိသူရောက်သွားတာနော်တပိတော့သမီးဒီကံလေးဒီအောင်ကလေးဆက်ပြောတော့ပါတယ်ဗျာဂတိတော့ကောင်းမှာမဟုတ်တော့ပါဘူးဗျာနဲ့ဘာဖြစ်လို့တခါကြီးကပြောရတာလဲဆိုမှန်ပါဗျာတပိတော့သမီးကတပိတော့ကမောင်လေးမောင်လေးနဲ့ဒီကံလေးသုံးလာတော့ခေါ်သွားပါတယ်အဲ့ရောမြတ်စွာဘုရားရှင်ကမောင်လေးမှုလို့မောင်လေးခေါ်တာဘာဖြစ်တော့သမီးကလောကသဘောရကြည့်မယ်ဆိုရင်တော့ဟိုကသမီးဒီကအဖေဓမ္မသဘောရကြည့်လိုက်တဲ့အခါကျတော့ဟိုကသက္ကရာကံဒီကသောတာပန်လောကုတ္တရာခွန်အားဖြင့်ကြည့်မယ်ဆိုရင်သမီးကကြည့်မနေဘူးလားကြ
ည
့်နေပါတယ်။ဒါပေမဲ့ငယ်ကမှဆံလေးကတရားနာလို့ရတယ်ပါတဲ့တော့သမီးထက်ငယ်တော့ဖြစ်သည်တဲ့။ကောင်းကြည့်ကြတဲ့စိတ်မစားကြရင်နော်အဖေလည်းပြောတယ်သမီးထက်လည်းငယ်သေးဆိုတော့အဲ့လောကုတ္တရာခွန်အားဖြင့်သင်္ကသုတ်နဲ့နှိမ့်ကြနေတဲ့အကြောင်းသိမှမောင်လေးခေါ်သွားတာပါပြီးတော့တအိမ်နဲ့အတူတူနေတာပဲနေတိုင်းတွေ့နေတာပဲသမီးတရားဆင်ပဲရောက်နေပြီလေအဖေတရားပဲဆင်ရောက်နေပြီဒီလိုမေးနေကြမှာမမေးဘူးတော့သမီးတွေအရိယာဖြစ်နေတာဘုရားလည်းမသိဘူးမသိလို့မျိုးသူစိတ်ကူသွားတာပေါ့အဲ့ဒီလိုကိုဖြစ်ရမှာနော်အများကြီးရှိပါတယ်ထောက်ထားနေကြတော့ဒီကကြီးလူမသွားရမယ်ဆိုရင်မဆိတ်ပြောမှာလားဒီမနေနဲ့လေချီအောင်သာဒမန်ဖြစ်နေမှာပြောချင်းမပြောနဲ့အနာဂံဖြစ်နေတော့ပြောနော်မသိဘူးကိုတော့အနာဂံဖြစ်သွားပြီအနာခံလို့အနာဂံဖြစ်သွားပြီဘောတော့ကတော့သိရတဲ့ံကိုအနာခံခဲ့ရတယ်အခုတော့အနာခံတဲ့ဘောကလွတ်မြောက်ပြီးတော့အနာဂံဖြစ်သွားပြီသွားတော့မင်းတတ်တာဆိုပြီးတော့ဒီလိုဖုံးပြန်သွားရမှာနော်ပြောလို့မရှိပါတဲ့အနာဂံလို့တည်းအကြည့်မပြောချင်နေပေါ့သဘောအဖြစ်ငါတို့အရင်ကတည်းကမနေလို့မဖြစ်တော့ဘူးလောကီအာယံကံကုန်နေနေလို့မဖြစ်တော့ဘူးသွားတော့မယ်ဆိုပြီးတော့ပြောပြရမှာပြောရုံနဲ့ကမကောက်ဘူးပေါ့လေဟိုဥက္ကသတိဖြစ်နေနော်ဥက္ကသတိဖြစ်နေသူအနာဂံလည်းဖြစ်သွားရအင်္ဂံလာပြီးတော့သူ့မှာရှိတဲ့မယား၄ယောက်ဆိုပြောတယ်လေသင်တို့ကဒီနေ့ဆက်ပြီးတော့အတူမနေတော့ဘူးဒီဘက်ရထန်ပြန်နေတဲ့ဒီဘက်လည်းပြန်ရကိုကြိုက်တဲ့ယောက်ျားလေးရှိနေယူကြကံမဟုတ်ကိုပါတာကိုတယောက်သေးပဲအေးစိစိနေခြင်းနဲ့ဆင်းလဲနေကြအဲ့ဒီလိုပြောတော့တယောက်ကငကိုယ်ကလေးကသူ့မှာဆွေးနွေးနေတယ်လို့ရှိတယ်ဆင်းပါတယ်အဲ့ဒါကျမဘယ်သူလဲယူပါမလဲပြောရောဥက္ကတတိကတခါလေးရေးသက်ချပြီးတော့ကိုယ်ထူလိုက်တာနော်အဲ့ဒါဒီကရေးလို့မနာခံဖြစ်ပြီးဆိုရင်မဆွေးကိုရေးသက်လေးပါချပြီးတော့ထူခဲ့အောင
်
၄ယောက်လုံးထူခဲ့မယ်အခုမှလည်းပေါ်တော့တယ်နော်တကယ်ကြီးလူမအထောက်ကြီးမှခုမှပြီးတော့တယ်ခွေလေးပြီးတင်တယ်နော်နိုင်ဝဲအဲ့တော့သစ္စယအဘိဓမ္မာဒုတိယကံအဘိဓမ္မာပရိယတ်တိအဘိဓမ္မာအဓိကမအဘိဓမ္မာဒါကထာဆေဘာအဘိဓမ္မာတစ်ခုပဲရှိသေးတယ်နော်အဲ့လိုနေတဲ့လည်းပတ်သက်တဲ့စကားနဲ့ပြောရောင်ရဲ့တန်တုတ်ခိကထာတင်းတင်းရောင်ရဲ့ခြင်းနဲ့ပတ်သက်တဲ့စကားလို့လည်းပြောပါတယ်ဒိဋ္ဌာမန်သွားအထုတဲ့ဒိဋ္ဌာကတသက်လို့တွေးနေတယ်ဆိုတော့တသက်လို့ကြီးရှင်းပြလိုက်တာတရားတော်အထုတင်မှာတသက်လို့ပြီးလို့အမှန်ဆုံးသိမှုကြတဲ့ပုဂ္ဂိုလ်ကလည်းရှိတာနဲ့ရတာနဲ့ရောင်ရဲ့တင်းတင်းရောင်ရဲ့ဆက်စကားလေးပြောအောင်ပါပေါ့နော်ကိုယ်ကိုယ်တိုင်ကသမင်တကာတသက်လို့ကြီးဖန်တီးပြီးစားနေတာမှမဟုတ်ဘူးတဏ္ဍလစားတာဆင်းရဲနေတဲ့ပုဂ္ဂိုလ်ကလည်းရတာနဲ့ရောင်ရဲဘူးပြောပြရမှာပဲအပန်းကတသက်လို့ပဲစားခြင်းပြီးတော့ရနေတာကအပန်းကယူလို့ဆင်းရဲလိုက်တာလူတွေတော်တော်ကိုလောဘကြီးကြတာပဲကတဝါရီပုဆနာညာလာတဲ့စိတ်နဲ့မရှိဘူးနဲ့ဆိုပြီးတော့အခုတို့ပွားနေတဲ့ပုဂ္ဂိုလ်ကြတော့လေအပန်းကရအပန်းကလေးနဲ့စားဖို့ဘာဖြစ်လို့တသက်လို့တောင်းတနေရတာလဲလို့မပြောရဘူးလားပြောပါမလို့တသက်လို့မှပဲစားနိုင်တဲ့ခေတ်ရှင်တော့တန်တုတ်ကြီးကိုချုံရင်းသွားဘူးအဲ့ဒါလိုပြောပြရမှာနော် အဲ့ဒါသင်္နေရောင်ရည်ခြင်းဆိုတဲ့တန်တုရှိကလည်း၃မျိုးရှိတာပေါ့ရရနဲ့ရောင်ရည်ခြင်းညရနဲ့ရောင်ရည်ခြင်းကြရနဲ့ရောင်ရည်ခြင်းဒီမျိုးလေ
၃
မျိုးပါဠိလေးဆိုတော့ယထာလဘတန်တောတာယထာပလတန်တောတာယထာသာရုပတန်တောတာပေါ့အဲ့ရရနဲ့ရောင်ရည်တဲ့ဆိုတာကကောင်းတာပဲရရဆိုးတာပဲရရအဲ့ဒီရတာလေကျင်းနေလိုက်တယ်နောက်တစ်ခုဆက်ပြီးတော့မတောင်းကြတော့ဘူးအဲ့ဒါကိုရရနဲ့ရောင်ရဲတယ်လို့ခေါ်ပါတယ်။ညရနဲ့ရောင်ရဲတယ်ဆိုတာကကိုရထားတဲ့ဟာကကိုရဲ့ခန္ဓာကိုယ်လေးထားနဲ့သဘာဝမဖြစ်ဘူး။အဲ့ဒါကိုရဲ့တရင်သုံးပေါ်ကိုနဲ့သဘောတူတဲ့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်စီမှာရှိတာကကိုနဲ့သဘာဝရှိနေတဲ့ဆိုရင်မိတ်ဆွေ။နောက်ရှင်သင်ရဲ့သဘောတူခြင်းမဲ့ဆိုပါတော့နော်။အမင်းဆန်းဆန်းမဲ့ဆိုတော့ဟင်းကြီးကကိုရထားတဲ့ဟင်းကကိုနဲ့သဘာဝမဖြစ်ဘူး။တရင်သုံးပေါ်ရထားတဲ့ဟင်းကကိုနဲ့သဘာဝဖြစ်တဲ့ဆိုရင်တရင်သုံးပေါ်နဲ့ကြောင်ကျူပြီးရှင်းပြပြီးတော့လဲစားရမယ်တဲ့နော်အကိုရတာနဲ့မစားလို့ဆိုပြီးတော့တင်းတင်းရရတဲ့ပုံမရှိဘူးလို့ပြောလို့မရဘူးနော်လူညာကျူကတော့ကိုရှိရတဲ့စားမှလည်းကြောင်ရဲတဲ့ကိစ္စမှာမဟုတ်ဘူးကိုနဲ့ညရရနဲ့စားတာလည်းကြောင်ရဲခြင်းတမျိုးပဲဒါဦးတဲ့နဲ့ကိုရင်ဘွားရင်းကဖြစ်တဲ့လို့ပြောမယ်ဆိုလို့ရှိရင်နော်ကိုရင်ဘွားရင်းကအခုပြောတာမဟုတ်နော်ကိုရင်ဘွားရင်းကပြောတာအဲ့ဒါကိုရင်ဘွားရင်းကဦးတဲ့ကတဲ့ဟင်းကဖြစ်နေလဲညက်တာတော့ဘူးအဲ့တော့တနေ့တော့နေဆောင်ဖုံးပေးနေတဲ့အချိန်ပေါ့လေဆောင်ဖုံးပေးတဲ့ခါကျတော့ကိုယ်နေရာလေးကိုပဲဦးဇင်းကဖုံးပေးပါတယ်ဖုံးပြီးတော့ကိုယ်မစားတဲ့ခင်းဒီကိုယ်မတိုက်တဲ့ခင်းဒီကိုယ်နဲ့မညှက်တာတဲ့ခင်းဒီတပိတ်ဖုံးထဲမှာအရင်ဆုံးဥချထားလိုက်တာကိုဖယ်ထားလိုက်တာပေါ့နော်ပြီးတော့မှကျောင်းထဲမှာတောင်းပြန်စားတော့ကြတဲ့ပုံတွေကိုရှူတန်းဆင်ပြလိုက်တာပေါ့ကိုယ်မစားတဲ့ရည်ကြတော့မဟုတ်ပေါ့နော်ပူဆိုင်ပြီးတော့ပူစားပေးမယ်လေစိတ်ညားနေတဲ့ဟာတွေဆိုလေဥချပြီးဖယ်ထားလိုက်တာပါပဲပြန်တဲ့ခါနဲ့ဖုံးပေးတာပေါ့အဲ့တနေ့ကြတော့နှမတင်ကလည်းရလာတယ်။အဲနှမတင်လည်းဒီလိုကမကြိုက်တော့အဲ့ဒါသပိတ်ဖုံးနဲ့ပဲဖဲ့ထားလိုက်။ဖဲ့ထားလိုက်တာပေါ့။အဲ့ဒီအချိန်မှာကိုရင်တပားကလည်းရောက်လာပြီးတော့ရှင်ပြားတဲ့ကိုရင်နဲ့ကိုရင်ကြိုက်တဲ့ခြေဟင်္ဂါကြီးချင်းလေးဆိုပြီးတော့ဝက်ခွက်ပြင်းနဲ့လာကတ်လာဖို့ခြေဟင်္ဂါကြီးနဲ့တမန်ရဖျက်ရတယ်ဆိုတော့သူကသိနေတာဘူး။အဲ့ဒါနဲ့သိတဲ့ခြေဟင်္ဂါကြီးလေးကိုသပိတ်ထဲလောင်းထည့်ကိုရင်ကိုရင်မှာတပိတော့ရှင်းပြန်နေမှာရေဒါနဲ့တပိတော့ဒီမှာရှင်းရလဲဘာမှမရှိဘူးတပိတည်းရရှင်းနေရလဲပတ်ရပိုင်းတော့မျိုးဆိုတော့ဒီရှင်းနေအကုန်လုံးရောထည့်ထားတာကိုဝက်ခွက်နဲ့မထည့်တော့လေအကြာကြီးကိုလည်းချူလိုက်လို့လည်းမဖြစ်ဘူးဆန်းနေလည်းရောနေတာဆိုတော့တပိဖုံးနဲ့ထည့်ထားတာကလည်းဒါပဲရှိတော့နှမဆင်းနေရှိတယ်နှမဆင်းလည်းကိုမကြိုက်တော့ဒီမှာမဖြစ်လို့ချင်းဘူးတူတော့တူပြီးတဲ့ဆိုတော့ငယ်ငယ်ကအသေးပဲတလူပေါက်ခဲ့တော့နှမဆင်းတယ်နှမဆင်းတူပြီးလိမ့်မယ်လို့ထင်ထားတာဘူးအဲ့တော့နှမဆင်းတူမပေးကြနိုင်လည်းမရှိဘူးအဲ့နဲ့ခဏလေးလေးပဲကိုရင်ကိုရင်ကိုရှင်းတော့ပြန်ကြည့်လိုက်ဒါမှမဟုတ်ဒီလိုမှလည်းနှမချင်နေရှိတယ်ဒါအဲ့ဒီပုံရပထမတော့ဘာမှမပြောသေးဘူးမတည့်ရက်နေတော့မယ်ပြီးတော့မှလက်ညှိုးလေးထိုးမျက်ဆောင်လေးထိုးပြီးတော့နှမချင်ကိုမျက်ဆောင်ထိုးပြီးတော့တပိတော့အဲ့ဒီနှမချင်အတိုက်ဆုံးမယ်တဲ့အဲ့ဒါနဲ့အဲ့ဒါဆိုရှင်သာကိုရင်တိုက်တဲ့ဆိုတော့လည်းအကျော်ပဲဆိုပြီးအဲ့ဒီနှမချင်ကိုရင်မထူလိုက်တော့အဲ့ဒီနောက်တော့နှမချင်နဲ့ပြင်ဟင်ကဒီအလုပ်ဖြစ်သွားကြတာပေါ့အဲ့ဒီကိုရင်နဲ့ပြင်ဟင်ကဒီလုံးဝမကြိုက်ဘူးနော်အဲ့ဒါဒီတရားလေးနဲ့ငါတို့နည်းနည်းတရားစကားမှာထည့်ပြောလိုက်မိပါတယ်ပြင်ဟင်ကဒီခင်ကနေတိုင်းကိုလာတော့တာအဲ့ဒီလိုတော့မလုံနဲ့ပေါ့နော်ကိုရှေးချင်းမောင်းတုံးကမှမောင်းဖုံးပြန်ခဲ့နေဆိုတာမျိုးဖြစ်ပါလိမ့်မယ်အဲ့တော့ကိုရတဲ့ဟာကကိုနဲ့စက်ပါရမရှိဘူးဆိုရင်ကိုရထားတာမဟုတ်တဲ့ဒီလိုပဲရထားတာနဲ့လဲလှယ်ပြီးတော့တုံးဆောင်လာလို့လေကြာရနဲ့အပြရရနဲ့ကြောင်ရည်ခြင်းလို့ခေါ်ပါတယ်။နောက်တစ်ခုကကြာရနဲ့ကြောင်ရည်ခြင်းကိုကအကောင်းကြီးမွန်နေရတာလေ။ဒါလေးကတော့ရှင်တက်တော်ကြီးမထေကြီးနဲ့သင်တော်တွေဒါလေးကရှင်ဘယောကရှင်နေတဲ့ဘယ်ဟန်တော်နဲ့သင်တော်တွေဒါလေးကတော့ရှင်ဓမ္မကတိကပုဂ္ဂိုလ်နဲ့သင်တော်တွေဆက်ပြီးချင်းကိုရရတဲ့အကောင်းကြီးတွေကိုခွဲတန်းချပြီးတော့သူကရှင်တန်းတယ်။အကောင်းကြီးအကောင်းဆုံးသူများကိုယူထိုက်ရထိုက်ရပုဂ္ဂိုလ်တွေကိုယူရှင်ပြီးတော့မှနောက်ဆုံးပြန်တဲ့မကောင်းတာလေးညံ့တာလေးကြမှာဒီကသားလေကြာတာကျန်တာကိုပဲစတော့၃ဆောင်လာမလို့ကြာရနဲ့ရောင်ရည်ခြင်းအကြကျန်နဲ့ရောင်ရည်တာကိုဆိုလိုတာပါနော်ဒါကယဟန်ရဲ့ရည်ခြင်းကဘုရားကျတာပေါ့လူကြီးအနေနဲ့ပြောမစင်လဲဒီတိုင်းပဲလေကိုရရနဲ့တစ်ခင်းဝဲတိလိုက်ကိုကငါမကြိုက်ဘူးဒါနဲ့ငါဟင်းဖြစ်နေတယ်ဘယ်လိုလုပ်မလို့ကြာရနဲ့ရောင်ရည်ရတော့မှာပေါ့နော်ငါလေးယူတင်နေစားပေါ့ကြာရနဲ့ရောင်ရည်တာကြတော့ဒီလိုလုပ်နေတယ်လဲစားမှာဘူးနဲ့လဲစားမှာကိုပဲနဲ့လဲစားမှာကိုပဲနဲ့တော့မလဲစားနဲ့တော့အော်ခံလိမ့်မယ်အဲ့ဒါမိသားစုအချင်းချင်းဟင်းရသုံးလေးနာမည်ရှိတဲ့ဆိုရင်မိသားကတော့ဗာယောဂလေးရှိတယ်ဒါလေးကိုလည်းများစားလိုက်မယ်အမေကတော့ဒါနာတော့အမေနဲ့တည့်တယ်ဆိုတော့ဒီလိုလဲစားပါတော့အဲ့ဒါဆိုတော့ကောင်းတာလေးကြီးကိုလည်းမစားနိုင်ဘူးနော် ညီကိုမြတ်ခဏစားနေတယ်ဆိုတော့ခဏစားပြီးတော့လောင်းလို့တစ်ခွက်ရှိတယ်၊ခမီးတစ်ခွက်ရှိတယ်၊ဘာတော့လဲ။လောင်းလို့ပဲတောင်းတယ်။တော်တော်တောင်းကြတယ်နော်။အဲ့တော့ကိုကိုညီရပိန်နေသေးလေးဖြစ်နေတယ်။အဲ့ဒါဆိုရင်ဒီညီရပိန်နေလောင်းလို့ညီလေးတောင်းလိုက်၊ကိုကခမီးလေးတောင်းလိုက်တော့ကိုကအားရှိသေးတာ။ခမီးနဲ့ဆိုရင်အဆင်ပြေတယ်ဆိုပြီးဒီလိုစတာပါမှာပေါ့နော်။ဒီလိုခွင့်နှံ့ချက်နဲ့အဲ့ဒါမှရရနေအပြရရနေကြောင်ရဲတဲ့လူနဲ့ခေါ်သွားတယ်နော်။ကတော့နာမည်နဲ့မှာကိုယ်ပိန်ပြီးတဲ့ညီရဝန်းနေတော့ဘယ်နဲ့လဲ။တင်းကြီးရဲ့ညီရအားရှိကြတာကိုယ်ပဲတောက်လိုက်တော့မှဆိုတော့အဲ့လိုကောင်းတယ်လို့များတယ်နော်။အဲ့လိုကိုကယောဂရှင်ကတောက်ဖို့ဆန္ဒရှင်ဝင်မဲ့လည်းငင်းကြရမှာပေါ့မေတ္တာကရုဏာနဲ့။ပေါ်ညီလေးလည်းနာမည်တောက်ချင်ချင်မှာပဲဆိုပြီးတော့ညီလေးကြီးကိုကတော့ပိန်ပြီးလို့နာမည်နဲ့တောက်လိုက်မယ်။ညီလေးတော့ဒီသုံးဖို့တကောလားဆိုရင်ကျင်းနေပေါ့နော်။ခမီးလေးနဲ့နာမည်လေးနဲ့ရောတောက်လိုက်ရင်လည်းနာမည်တစ်ခုဖြစ်သွားတယ်နာမည်ခမည်နာမည်ဆန်လို့ပေါ်ရင်နော်ဥစဉ်ခမည်တဲ့ညာနာလည်းကြောင်းလို့ပြောတယ်ဥစဉ်ကလည်းခမည်ကနေတိုင်းတောက်ပါတယ်ဥစဉ်နဲ့ကျမ်းမကြီးကလည်းခမည်မတောက်လို့ရှိရင်ဒီကတည်းကအခုလေးတွေကအရင်ကပောက်တယ်တောက်နေတဲ့ရှားလေးကကိုယ်ပဲပောက်သေးတာအဲ့တော့ခမည်တောက်နေတာမဟုတ်တော့ဘူးဒီဒီကလည်းနေတိုင်းတောက်ရတယ်နော်ညာအရာဝင်တာခုတော့ဒီလိုဖြစ်ပေါ်လေအဲ့ဒီမှာခုလုံးသားတော့ဒီကတည်းကအခုမပောက်တော့ဒါတော့မှကိုယ်လည်းမပြတ်တဲ့အစားစားလေးစားလိုက်ရင်ပောက်သေးတာပဲကိုယ်တည်းကလည်းတင်းတင်းနဲ့ကြားရင်နဲ့ကလေးသာတာကြာရည်ကလည်းအရင်မပြောဘူးဖြစ်တာကွယ်အဲ့ဒါဟောက်မှလည်းအနေထိုင်ကြနေတော့အဲ့ဒီကြာရည်ကြံနေတာသူများတောက်လို့လည်းမကောင်းပါဘူးလို့ဆိုပြီးတော့ပြောရမယ်ကိုအောင်တောက်လိုက်မိတာအဲ့ဒါအခုပကောင်မှတရားစားဟောကလေးကပကောင်မှအခုပေါ့ပြန်နေဟောနေတာနော်ကိုပြန်ရင်ယောဂီတွေကလည်းတရားဟောနေတာပါတချင်းနဲ့ဟောနေတာပါနှစ်ခန်းတစ်ခန်းနဲ့ပဲတရားဟောနေတာနော်အဲ့ဒါကြာရည်ကလည်းဒီခေါ်ရဆိုရတဲ့မြန်မာပြည်လူဆိုတဲ့အခါမှာထဲလို့အကြီးပြောသွားနေတာလည်းသိပါတယ်ဒီပစ္စည်းတမျိုးကလုံးဝမတည့်ဘူးလို့ရှိဘူးဟိုကနေရောင်းရင်တည်းဒီကနေရောင်းရင်မတည့်ဘူးဒါမျိုးကရှိသေးတာမနေ့ကကျောင်းစာရင်းဆက်တယ်လို့ပြောနော်အဲ့ဒါကြောင့်ဆရာရမယ်ဆံရမယ်ဒါအိမ်မှာလည်းပြင်တော့မယ်တရားပဲနော်နောက်တစ်ခါတော့ဆရာရနေဆံရမယ်ဟောသမီးတွေသမီးကအလုပ်တွေအများကြီးလုပ်နေရတော့အားရှိဘူးလို့ပြောတယ်ဒီတော့ရောက်သမီးကဒီရှင်းဒီအသားလုံးကိုညံ့စားဟောဖီဖီကလည်းပဲလေလောရာပေးမနေတဲ့ဒါလေးဆောင်ကောင်းလို့ပြီမင်းညာအဖေလေးကဝယ်နေတယ်ကို့ဝေစုလည်းပဲအဖေမိတဲ့ဝယ်နေတာလေးထည့်သူဒီကိုလေးမှလေးထည့်ပြီးစတဲ့ဝယ်ထည့်ပြီးတော့ကိုကတင့်တော်ယူလေးနဲ့ပဲစားလိုက်တဲ့စဉ်လေဘာရောက်ရဲ့ချင်းဖြစ်ပါတော့ကြာရနဲ့ကြောင်ရဲ့ချင်းဒိတ်တာမှလည်းဒီလူပဲနဲ့ချက်ချင်းဒီတော့ပေါက်လိုက်တော့နော်အဲ့လိုနေတာနဲ့ပတ်သက်တဲ့စကားလေးပြောပါနားထောင်ပါကြောင်ရဲတာနဲ့ပတ်သက်တဲ့စကားလေးပြောပါနားထောင်ပါသဝိဝိကကထာဆိုတာစိတ်ငြိမ်မှုနဲ့ပတ်သက်တဲ့စကားလေပြောပါနားထောင်ပါသဝိဝိကဆိုတော့အိမ်နာမလိုက်ဘူးပါလို့ဖြစ်ပြီးတော့ဝိဝိကဆိုတဲ့နားလည်းပါပေါ့နော်ကာယဝိဝိကစိတ်ကဝိဝိကဥပတိဝိဝိကဆိုပြီးတော့ဝိဝိက၃ပါးရှိပါတယ်ကာယဝိဝိကဆိုတာကသွားလေတယောက်ချင်းရက်လေတယောက်ချင်းခြံလေတယောက်ချင်းလျောင်းလေတယောက်ချင်းဘယ်တော့မှမလုပ်လို့တယောက်ချင်းနေတာကိုကာယဝိဝိကလို့ခေါ်ပါအပေါင်းပေါ်နဲ့ရောနှောင်းမလေးပဲနဲ့တယောက်တည်းတတ်နိုင်နေတာကိုကာယဝိဝေကစိတ်တဝိဝေကဆိုတာကတော့စိတ်မှကိလေသာတွေကင်းစိတ်တွေအောင်နေရပါတယ်နော်အထက်တရားရှင်းတော့သမာဓိ၈ပါးလို့ကျမ်းဂန်ထဲမှာဖွင့်ပြထားပါတယ်သမာဓိ၈ပါးရှိသမာဓိအားရကြောင်းတော့ဒါစိတ်တဝိဝေကထိထိရောက်သွားတာပေါ့ဒီပဒနာလုံးအထက်တွေပုဂ္ဂိုလ်တွေနဲ့သမာဓိ၈ခုမရောက်ကြအောင်စိတ်မှကိလေသာအငြိကြီးတွေဝင်ရောက်ဖြစ်မရအောင်တော့သာသိထားရမှာပေါ့စေမကြီးရတဲ့ညကြီးတွေမဝင်ရောက်ခဲနဲ့သမထပွားရင်လည်းသမထစိတ်ကြီးတစ်စိတ်သေးဝိပဿနာရှိနေတဲ့ဝိပဿနာစိတ်ကြီးတစ်စိတ်သေးဖြစ်နေတဲ့ဆိုရင်စိတ်တဝိမိကဖြစ်တာပါပဲဒါကိုပဲကာယဝိမိကနဲ့စိတ်တဝိမိကနှစ်ခုပေါင်းပြီးတော့တယောက်ချင်းနေတစ်စိတ်သေးထားဆိုပြီးတော့ဦးဇင်းတို့ခေါ်ခဲ့ပြီးပါတယ်နော်ဥပတိဝိမိကဆိုတာကနိဗ္ဗာန်ကိုပြောတာပါကာယဝိမိကနဲ့စိတ်တဝိမိကကိုလက်ကင်ထားပြီးတော့ရှင်းကြံကြည့်ကုန်အားထုတ်ကြမယ်ဆိုရင်ဥပ္ပိဝိဝေကံကိုခေါ်တဲ့နိဗ္ဗာန်ကိုဆက်ရောက်နိုင်တယ်။အဲဒီလိုဝိဝေကံနဲ့ပတ်သက်တဲ့ဇာတိလေးလည်းပြောရမယ်တဲ့နော်။အဖို့နဲ့မှနေတဲ့ပုဂ္ဂိုလ်ကိုတရားထိုင်နေတဲ့စိတ်ထားကိုဇာတိလေးနဲ့ပြောပြလိုက်တဲ့ဆိုရင်အဖို့မဲ့တဲ့စိတ်ကြောက်မသွားနိုင်ဘူးလား။ဘယ်ဒီသိအဟံနဲ့ကြောက်ပါအောင်လား။ကြောက်တော့ဒါကြောင့်စိတ်ငြိမ်မှုနဲ့ပတ်သက်တဲ့ဇာတိလေးလည်းပြောပါတဲ့နားထောင်ပါတဲ့။နောက်တစ်ခုကအတံတကကထာမယောနှောခြင်းနဲ့ပတ်သက်တဲ့ဇာတိကိလေသာနဲ့မယောနှောတာကိုပြောတာပါနော်ကိလေသာလေးနဲ့မယောနှောတဲ့စကားမြင်တာနဲ့ပတ်သက်ပြီးတော့လက်ကိလေသာမယောနှောနဲ့ကြားတာနဲ့ပတ်သက်လို့လည်းကိလေသာမယောနှောနဲ့ကိုကြည့်ကြည့်ပြီးတော့ကိလေသာယောနှောတဲ့အချိန်ဒါမြင်တာနဲ့ပတ်သက်လို့ကိလေသာယောနှောတာပေါ့နော်ကိုစကားကြီးစကားနားဆွေးပြီးတော့နားထောင်နေတယ်ကိလေသာလည်းဖြစ်တယ်ဆိုရင်ကြားတာနဲ့ပတ်သက်လို့ယောနှောနေတာပဲ ကိုမဟုတ်ဝိုင်းလဲဝင်ဆိုင်လဲဒီဝိုင်းလဲဝင်ဆိုင်လဲနဲ့စကားတစ်ခါပေါ့ပြောနေတဲ့ဆိုင်လဲစကားအချင်းကျောင်းတော်နေတာပဲစကားကိုကြံပြီးတော့ပြည်ထောင်ကျောင်းတော်နေတာပေါ့နော်ဥပ္ပစီဒုသုံးဥပ္ပစီဒုသုံးနဲ့တယောက်ပစ္စည်းတယောက်လဲလဲဖြည့်ပြီးတော့သုံးဆွဲနေတဲ့ဆိုင်လဲအသုံးဆောင်အချင်းကျောင်းတော်နေတာပဲတရားနဲ့တရားထိတွေ့ပွတ်ဖက်နန်းရှုပ်ပြီးတော့ကြည့်ရတာလေဖြစ်နေတယ်ဆိုတော့ထိတွေ့အချင်းရောတော်နေတာပါပဲအဲ့ဒီရောတော်ခြင်းဒီကိုလေပယ်ရမယ်။ဒီရနေခြင်းကိုပယ်တဲ့ဆရာနဲ့ပတ်သက်တဲ့စကားမျိုးကိုလေကြိုးရမယ်၊နားထောင်ရမယ်။နောက်တစ်ခုကဝိရိယရံကကထာ။ဝိရိယနဲ့ပတ်သက်တဲ့စကားကိုလေပြောရမယ်၊နားထောင်ရမယ်။ဝိရိယနဲ့နေတဲ့ပုဂ္ဂိုလ်ကိုဝိရိယနဲ့ပတ်သက်တဲ့စကားလေးပြောလိုက်တော့ဝိရိယတွေတက်သွားတာပေါ့နော်။အဲ့ဒါစကားမပြောရဘူးဆိုပြီးတော့ဟိုမှာအိတ်နေတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ဖာတိဖာတာပဲနေမယ်ရှင်။ကိုယ်တိုင်သူ့ဘောတရားတက်ပါအောင်နော်။ကိုယ်ကကြီးကြီးကြီးဝင်ဆိုင်ဆိုင်ပြီးတော့တဖွေဖွေတမန်မှန်ဖြစ်နေတာဘယ်သူမှလာပြီးတော့ဝရိယတက်အောင်ပြောမပေးဘူးဆိုရင်လေကိုတရားတက်ပါအောင်မလားမတက်တဲ့ဦးဒါကြောင့်ဝရိယနဲ့ပတ်သက်တဲ့စကားလေးပြောရမယ်နားထောင်ရမယ်ဝရိယနဲ့ပတ်သက်ပြီးတော့တရားတော်လေးတော်ခဏခဏလာဘူးနေကြတာပါပဲနော်ဝရိယနဲ့ပတ်သက်လို့ပြောမယ်ဆိုရင်ပြောချက်တွေကအများကြီးပေါ့အဲ့ဒီနေ့ဗာလိပြောနေတယ်ဆိုတော့ဦးဇင်းကစိတ်သဘောကျတာလေးပေါ့ဂမနီပုပ္ပန္နံကိလေသံဌာနံပါကုမိကျုံနာတိတိဝိရိယရဲ့အဓိပ္ပာယ်နော်ဝိရိယဆိုတာရဲရင်ချင်းဒါရဲရင်တိတိများမှာပြောခဲ့ပြီလားအကုသိုလ်အချက်မခံနဲ့ရဲရင်တာကုသိုလ်တွေကိုအလွတ်မပေးပဲရဲရင်တာကိုဝိရိယလို့ခေါ်တာနော်ဒီဘက်ကနာလက်ခွင့်မှာကြည့်လိုက်တော့ဓမ္မရေဥပ္ပန္နံကိလေသံဆိုတဲ့စကားကသွားရင်းဖြစ်တဲ့ကိလေသာကိုရက်တဲ့နေရာတိရောက်ခွင့်မပေးဘူးရဲရင်ဖြစ်တဲ့ကိလေသာကိုထိုင်တဲ့နေရာတိရောက်ခွင့်မပေးဘူးထိုင်ရင်ဖြစ်တဲ့ကိလေသာကိုလျောင်းတဲ့နေရာတိရောက်ခွင့်မပေးဘူး။သွားရင်ဖြစ်တဲ့ကိလေသာကိုသွားရင်တစ်ခါတည်းပြေသက်။ရှင်ရင်ဖြစ်တဲ့ကိလေသာကိုရှင်ရင်တစ်ခါတည်းပြေသက်။ထိုင်ရင်ဖြစ်တဲ့ကိလေသာကိုထိုင်ရင်တစ်ခါတည်းပြေသက်။လျောင်းရင်ဖြစ်တဲ့ကိလေသာကိုလျောင်းရင်တစ်ခါတည်းပြေသက်။အဲဒီလိုပြေသက်နိုင်တဲ့ပုဂ္ဂိုလ်ကဝိရိယရှိတယ်လို့ခေါ်ပါလေ။သွားရင်ကိလေသာဖြစ်တဲ့နောက်ညတရားထိုင်တော့မှပဲဒီကိလေသာလေးရှုပြီးပြေမယ်ဆိုရင်တရားဝိရိယရှိတယ်လို့ခေါ်နိုင်ပါအောင်လား။မခေါ်နိုင်ပါဘူး။သွားရင်ဖြစ်နေတဲ့ကိလေသာကလည်းရက်တဲ့နေရာမပါစေရဘူး။ဒါကကိလေသာတကယ်ဖြစ်နေတာပေါ့နော်။ဘလို့ပဲဖြစ်နေတော့လည်းပဲသွားရင်ဖြစ်ခွင့်ရှိတဲ့ကိလေသာကလည်းရက်တဲ့နေရာတိမပါစေရဘူး။ကိလေသာကထိုင်နေဖြစ်ချင်မှဖြစ်မှာပေါ့နော်။ဝိပဿနာရှိတဲ့ကကိလေသာတွေကြီးလိုက်ရှိနေတာမှမဟုတ်ဘူး။အဲ့တော့ကိလေသာဖြစ်နေရင်လည်းတခြားဣရိယာပုဒ်ကိုမပါစေနဲ့။မဖြစ်ပေမဲ့လည်းဖြစ်ဖြစ်ရှိတဲ့ဣရိယာကိလေသာတွေကတော့မရှိဘူးလား။အဲ့ဒီတော့မရှိတဲ့ကိလေသာတွေရက်တဲ့ချက်မှဆောက်ဖြစ်တာမျိုးမဖြစ်အောင်တတိဉာဏ်နဲ့အမြဲတမ်းရှင်းရမယ်။တွားရင်မှတတိပြောမယ်ဆိုရင်တော့တွားရတာခုနပြောခဲ့တာတော့ကိလေသာဖြစ်တဲ့စိတ်ကိုပြောတာ။ကိလေသာကျင်းတဲ့စိတ်အနေနဲ့ကြည့်လိုက်တော့တွားရင်ဖြစ်နေတဲ့ကိလေသာကျင်းတဲ့စိတ်လေးကိုရက်တဲ့နေရာတိပယ်ဆောင်သွားရမယ်။အကြောင်းများပေါ့နော်။ရက်ရင်ဖြစ်နေတဲ့ကိလေသာကျင်းတဲ့စိတ်လေးကိုထိုင်တဲ့နေရာတိပယ်ဆောင်သွားရမယ်။ရက်တဲ့နေ့ကိလေသာကျင်းနေတဲ့ထိုင်ကမှကိလေသာတွေပြိုးလာတဲ့ဆိုင်လေဆောင်မကြအောင်နော်။ထိုင်ရင်ဖြစ်နေတဲ့ကိလေသာကျင်းတဲ့စိတ်ကလေးကိုလေလျောင်းတဲ့နေရာတိပြန်ဆောင်တော့ရမယ်။ဆိုလိုတာကတော့ချိန်တိုင်းချိန်တိုင်းဒီတစ်ခါအဖို့ပေါ်တော့တစ်ခါတည်းစကလုံးလေးကလုံးကြံနေရှိတယ်နော်။အဲ့တော့ချိန်တိုင်းချိန်တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းကိလေသာငြိမ်းအောင်အားထုတ်နေတာကပဲဝိရိယအားထုတ်နေတဲ့ဒီဘုံမှာဝိရိယရှိတဲ့သူလို့ခေါ်ပါတယ်။ဖြစ်နေတဲ့ကိလေသာကိုလည်းငြိမ်းအောင်အားထုတ်ရမယ်။ဖြစ်ခွင့်ရှိတဲ့ကိလေသာကိုလည်းငြိမ်းအောင်အားထုတ်ရမယ်အဲ့ဒါမှဝိရိယရှိတယ်လို့ခေါ်ပါတယ်ဘယ်လောက်ကောင်းတာလဲနော်ရေချိုးရင်ဖြစ်နေတဲ့ကိလေသာရေချိုးကံဒီမရှိမရောက်စီနေပေါ့မင်းကရေချိုးတာပြောခဲ့တယ်မလားရေချိုးရင်လည်းကိလေသာမဖြစ်တော့ဘူးလားလူကလာအေးနေတာစိတ်ကပူနေတာမျိုးရှိတယ်နော်အပြင်မှာလဲလို့နေတော့ကတော့ဟိုကြမ်းဒီကြမ်းစိတ်မပြေဖြစ်ဘူးကို့အလုံးနဲ့ဆိုရေချိုးကံနဲ့လည်းခံပါလိုက်ရောကို့ကောင်ဘယ်လိုပြောခဲ့တာဒီကောင်ကဘယ်လိုပြောခဲ့တယ်ဆိုပြီးသူများမဟုတ်တာပြောခဲ့ပြန်တတိမရဘူးလားတတိရတဲ့ခြေသာချိုးနေတဲ့စိတ်ကတူနေတာနော်အဲ့ဒီလိုဖြစ်တဲ့အဲ့ဒီရေချိုးတဲ့အချိန်သမင်းစားတဲ့အချိန်ပေါ့လေးဆွနဲ့ချိန်မျိုးတွေကကိလေသာတွေဝင်တတ်တယ်အလုတ်ကအားနေတာပေါ့ဒီနေ့တွေကလည်းကြောက်ပြီးတာအခြားချိန်တွေပြီးကြပြီးအာမထုတ်တော့အဲ့ဒီစားတဲ့အချိန်ဆွနဲ့ချိန်နဲ့နားတဲ့အချိန်ရေချိုးတဲ့အချိန်ပတ်တတ်တဲ့အချိန်အဲ့ဒီလိုချိန်တွေမှာတော့အားထုတ်ဖြစ်အောင်သွားထားမှာနော်အဲ့ဒီချိန်မှာအားနေတာပဲဒီတော့ဝိရိယနဲ့ပတ်သက်တဲ့စကားလေသဘောပေါက်သွားပြီ
ခုငါးခုရှိပါပြီပေါ့နော်ကျန်တဲ့ငါးခုကတော့အညာလွယ်တူကြာပြီတော့ပါတယ်သီလနဲ့ပတ်သက်တဲ့စကားသမာဓိနဲ့ပတ်သက်တဲ့စကားပညာနဲ့ပတ်သက်တဲ့စကားဝိမု ക്തി နဲ့ပတ်သက်တဲ့စကားဝိမု ക്തി ဉာဏ်နဲ့စေတနာနဲ့ပတ်သက်တဲ့စကားဒီအရှိမှစိတ်ဒီပါမှုတွေကျင်းနေစိတ်တွေငြိမ့်နေတယ်စိတ်တွေပြင်းနေတယ်စိတ်ချမ်းသာတယ်သိချင်လာမှလည်းတမာတိတွေရပြီးတော့ဝိပဿနာဉာဏ်ကြီးဖြစ်နိုင်တယ်ဆိုပြီးတော့တိရရဲ့အရေးကြီးပုံလေးနဲ့ပြောရမယ်နားထောင်ရမယ်တမာတိရှိမှလည်းယုံနဲ့ဖြစ်ပြအမှန်တဘာဝတွေကိုမှန်တိုင်းသိနိုင်တယ်ဒါကြောင့်တမာတိရရှိအောင်လေကြိုးစားရမယ်ဆိုပြီးတော့တမာတိနဲ့ပတ်သက်တဲ့စကားလေးပြောပါနားထောင်ပါပညာနဲ့ပတ်သက်တဲ့စကားလေးနဲ့ပြောပါနားထောင်ပါသုတမယပညာစိတ္တမယပညာဘာဝနာမယပညာလို့ပညာသုံးမျိုးရှိတယ်ဒါကြောင့်ပညာနဲ့ပြည့်စုံအောင်လေတရားဒီနာပါတရားဆောင်သူဖတ်ပါစရာဖြစ်ပြောပြရမယ်။စိတ္တမြတ်ပညာနဲ့ပြည့်စုံအောင်လေကိုနာထကိုဖတ်ထားတဲ့တရားတွေကိုကိုယ့်ရဲ့လက်ရပေါ်နဲ့နှိုင်းရှင်းပြီးတော့ချက်တွင်စဉ်းစားရမယ်။ဒါမှမဟုတ်လေပြည့်စုံလာတဲ့အဖြစ်အပျက်ကိုကြည့်ပြီးတော့ဉာဏ်နဲ့စဉ်းစားတတ်ရမယ်။ဘာဝနာမြတ်ပညာရှိအောင်လေထိခိုက်ရုံနဲ့ဖြစ်တိုင်းဆံကိုသတိဟန်ဤတိုင်းရှုမှတ်သွားရမယ်ဆိုပြီးတော့ဒီလိုပညာတိတ်အောင်စကားတွေလေပြောရမယ်နားထောင်ရမယ်ဝိမု ക്തി ဆိုတာကတော့အရတ်ဖူပါပဲနော်ခုနပညာဆက်ထဲမှာလဲဝိပဿနာပညာနဲ့ပညာဖူပညာဆိုပြီးတော့အဆင့်ဆင့်ရှိတာပေါ့နော်ဝိမု ക്തി ဆိုတာကတော့အထက်ထက်ကကျတော့အရတ်ဖူပေါ့အရတ်ဖူနဲ့အရတ်ဖူစိတ်ကိုပိုင်းဆိုင်ပြီးဆိုမှဒုက္ခတွေငြိမ့်နိုင်တယ်ဆိုတဲ့အကြောင်းဝိမု ക്തി ကနောက်တစ်ခုကနိဗ္ဗာန်နိဗ္ဗာန်ကိုအရတ်မဲ့အရတ်ဖူနဲ့မျက်မှောက်ပြုနိုင်ပြီးဆိုမှဘဝခန္ဓာစိတ်တွေချက်မဖြစ်တော့ဘဲနဲ့ဒုက္ခအလုံးချုပ်ဆုံးသွားပါတယ်ဒါကြောင့်နိဗ္ဗာန်ကိုဥတည်ပြီးတော့နိဗ္ဗာန်ကိုစိတ်ညွတ်ပြီးတော့ဝိပဿနာတကူပြင်းပြင်းထန်ထန်အားထုတ်ရမယ်ကြည်ကျူးဆဆအားထုတ်ရမယ်ဝိပဿနာရဲ့ဆံရံဖြစ်တဲ့ဒါနသီလသမထကုသိုလ်တွေကိုလည်းနိဗ္ဗာန်ကိုဥတည်ပြီးတော့ပဲပြုရမယ်စရိယာဖြင့်နိဗ္ဗာန်နဲ့ပတ်သက်တဲ့စကားလည်းပြောရမယ်နားထောင်ရမယ်ဒါမှလူလမ်းကြောင်းကြီးမှတ်မှာပေါ့နော်တမယံပြရတယ်ပြကြတယ်အရှင်ကြီးတယ်ဆိုတာတကယ်တမ်းကျတော့တမီးပြောရင်တော့လမ်းကြောင်းဆံမှပြောတာပါပဲနော်တနည်းပြောရင်လည်းတွင်တဲ့သွားတာကိုခေါ်တာပါ။သဘာဝရဖြစ်တယ်ဆိုတာပါဖြစ်တာလို့တွင်တဲ့တာကလောကမှာတွင်တဲ့မှချမ်းသာတာမဟုတ်ဘူးလား။မကောင်းတဲ့ဆိုမှမဆိုလိုပါဘူးနော်။တမာဒီဘက်ကြတဲ့တွင်မှန်ကန်တဲ့တွင်ကိုပြောတာပါ။တွင်တဲ့ဘူးအမြဲတမ်းကြီးကြီးပါလေ။အရှင်ကြီးဘုရားကလည်းကောင်းခြင်းမတက်ဘဲတွင်တဲ့ဘုရားကလည်းတက်လိုက်ကောင်းမှာဖြစ်လို့နော်။အဲ့ဒီလိုစကားဆယ်မျိုးကိုတော့လိုအပ်ရင်လိုအပ်သလိုလိုအပ်သလောက်ပြောသွားရပါမယ်။အဲ့ဒါခုနကသံဃာကဗာရီကျင်းဆိုတာလိုအပ်ချိန်မှာလိုအပ်ရာစိုင်းတာပြောရမည်တခါပြင်ကြတော့စကားကသူတစ်ပါးအတွက်ဘာမှမထူးဆန်းတဲ့စကားသမားအသေးပဲမလေးနေတဲ့စကားအပေါ်ယံတာမန်အာလာပသံလာပစကားလေးကအဲ့ဒီစကားရဲ့အသေးပဲကိုနည်းနည်းနဲ့နှိုက်တတ်တဲ့ပုဂ္ဂိုလ်နည်းနည်းနဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်နှလုံးသွင်းအားကောင်းတဲ့ပုဂ္ဂိုလ်ပါရမီဓာတ်ခံရှင်းတဲ့ပုဂ္ဂိုလ်တွေကြတော့စကားကတရားဖြစ်သွားတာမျိုးရှိတယ်။တာမန်နေနေကြည့်လိုက်တော့ယူယူအာလာပသံလာပတိရိသနာကထာလို့ပါလို့ထင်ရတာပေါ့ဒါပေမဲ့နားထောင်တဲ့ပုဂ္ဂိုလ်ကဉာဏ်ကြီးတဲ့အခါကျတော့အဲ့ဒီဘာမဟုတ်တဲ့စကားလေးကိုပဲအရှင်မြတ်တရားဖြစ်အောင်အသွင်ပြောင်းနိုင်သွားတယ်။အရှင်ပိုင်းအကိုရင်ပန္နိတာဆိုတာလည်းပြီးကြတာပေါ့နော်။ခုနှစ်နှစ်သားမှကိုရင်ဝတ်တယ်။ကိုရင်ဝတ်ပြီးတော့ခုနှစ်ရက်တော့လုံးငကျင်းသားနဲ့ဘုရားမှုရှိတဲ့တန်ခါးလေးကိုငကျင်းသားချင်းနဲ့ဘုရားမှုရှိတဲ့တန်ခါးလေးကိုဆွမ်းလောင်းတယ်။ခုနှစ်ရက်လုံးတော့ဆွမ်းခံမထွက်ရဘူး။ရှင်းရတော့နေကြတော့မှဆရာဖြစ်တဲ့ရှင်သာရိပုတ္တရာမထေရကြီးနဲ့ဆွမ်းခံထွက်တယ်။ဆွမ်းခံထွက်တော့လမ်းတစ်နေရာရောက်တော့လေထဲမှာလေထဲကိုညောင်းနေရတဲ့အချင်းရေးသွင်းနေကြတာညောင်းမပေါ်ကြတဲ့နေရာဒီမှာညောင်းပေါ်နေကြတာတွေ့တယ်တွေ့တော့ကိုရင်လေးကမေးတယ်အရှင်ဗျာဓာရီကဘာ၄လုံးကိုရင်လေးညောင်းနေအဲ့ဒီညောင်းနေတာဘာလို့ကြတာ哦ရေးဒီကိုဒီညောင်းနေတာတစ်ဆင်းလေထဲထည့်ပြီးတော့ဆက်ကြည့်လို့ကြတာပေါ့အဲ့ဒီညောင်းနေမှာစိတ်ရှိသလားဗျာ哦ကိုရင်လေးရဲ့ညောင်းမယ်စိတ်တည်းရှိပါမလဲတက်မယ်ဆိုတော့စိတ်မရှိဘူးပေါ့အဲ့တော့ပြောရတာလည်းဒါပဲပြီးပါပြီနော်။လောကီဘုသူတ္တရာအောင်လောကအမြင်ကျေအောင်လို့ပြောတဲ့သဘောလောက်ပဲရှိတယ်။ဒါပေမဲ့ကိုရင်လေးကစဉ်းစားလိုက်တယ်။စိတ်မရှိတဲ့ညောင်းတော့စိတ်မရှိတဲ့ရေဟိုတောင်မှအရေးမှစိတ်ရှိသလားလို့ခုနမေးတာနော်။ရေရောညောင်းကညီးတူပါပဲ။အဲစိတ်မရှိတဲ့ရေဟိုတောင်မှညောင်းတွေ့ပြီးတော့လူရရအောင်ပို့လို့ရပြီးရင်စိတ်ရှိတဲ့ငါက လူရအာယုံမှာလူရကမ္မထာအာယုံမှာသင်ထားပြီးတော့တရားဘာလို့အောင်မထုံနေရမှာလဲဒါတွေသူကစဉ်းစားလိုက်တာနော်တာမန်စကားလေးကိုလူနဲ့တဲ့စကားရှိအောင်အသင်ကြောင်းလိုက်တာပါလက်ခံကောင်းရှိမှရတယ်ဉာဏ်ကောင်းရှိမှရပါတယ်တနည်းရောက်တော့ညာလို့ဓမ္မတွေညာဖြတ်မိတာတွေ့တယ်ရှင်သာတို့ဘာလို့နေကြတာရောကော့ကွေးနေတဲ့ညာတဲ့မျိုးကိုညာဖြောင်းဖြောင်းလုပ်နေကြတာအဲ့ဒီညာကောက်တွေမှာစိတ်ရှိသလားခင်ဗျာဘောပဲရှိမလဲကိုရင်လေပြီးသွားရောတခါကနော်ကိုရင်လေးကပြန်ဆင်းလာတယ်စိတ်မရှိတဲ့ညာတဲ့ကောင်ကဖြောင်းအောင်လုပ်လို့ရပြီးရင်ငါရဲ့စိတ်ကဘာလို့ဖြောင်းအောင်လုပ်လို့မရမှာလဲဒါလေးတွေးလိုက်တယ်နော်ကိုရင်လေးဘယ်လောက်ကြီးရောဆရာကောင်းတာခုနှစ်နှစ်ပဲရှိသေးတယ်တနည်းအားရောက်တော့လက်သမားဆရာတွေတွေ့ကြတယ်လဲဝင်ရိုးဒီလဲပင်ကြီးလဲပန်းကြီးလုပ်နေကြတာပေါ့တဝဲကြီးတနုတ်တွေပါလေအားကြီးလက်ပေါက်ပါပေါ့နော်စိတ်သားနဲ့ပတ်သက်တဲ့လုပ်တယ်ရှင်တို့ဘာလို့နေကြတာလဲ။ဩလက်သမားကြီးလက်သမားလို့လုပ်နေတာပေါ့။လက်အကုတ်ကြီးလက်ပန်းကြီးလက်ဝင်ယူကြီးတနုပန်းတရားတွေဒီနေ့ဒီလိုလေးစပြရချင်းသက်သားဆောက်ဦးကြီးလုပ်နေကြတာပေါ့။ဒီရရီမှာကိုရင်လေးကစဉ်းစားတယ်။အဆက်မေးတာပေါ့လေရှင်ပြအဲ့ဒီသက်သားတွေမှာစိတ်ရှိသလားစိတ်မရှိပါဘူးကိုရင်။ပြီးပါပြီ။ကိုရင်လေးကဆက်စဉ်းစားတယ်စိတ်မရှိတဲ့သက်သားတွေကိုတောင်မှလိုရာပုံသွင်းလို့ရပြီးရင်ငါစိတ်ကိုလိုရာပုံသွင်းလို့ရရမှာပေါ့။ကဲချင်းဆိုင်မိတော့ခုချက်ချင်းနဲ့ငါးစိတ်ကိုလိုရာပုံသွင်းရမယ်ဆိုပြီးတော့အရှင်ပြားထင်တဲ့ပြေရော့ယူတော့ဆိုပြီးတော့ရှင်သာရိပုတ္တရဲ့မထင်တဲ့ကြည့်တဲ့တပိတ်ကိုသူကနောက်ကနေကိုင်းလာတာဘူးအဲ့ဒါရှင်ပြားပဲကိုယ့်ဘာသာကိုဆန်းကထွက်ပြီးတော့ဒါမှမဟုတ်တခုတော့မှားလိုက်ဦးမယ်နော်ခင်ဗျာတပိတ်တော့ငကျင်းသားဆင်းနေတော့ပအောင်အထူးဆိုင်နေပါတော့ကိုရင်ရဲ့ဘုန်းကြီးကဒီနေ့လောင်းလာလဲရတယ်ငကျင်းသားပါလို့ပဲဖြစ်ပါမလို့အရှင်ပြားဘုန်းကံကြောင့်မရတော့တပိတ်တော့ဘုန်းကံကြောင့်ရကိုရရမယ်ခင်ဗျာကိုရင်ရဲ့တက်ပြီးဘလောက်ကြီးနေကြကောင်းတာတော့နော်ပါရမီဘုံကရှိတဲ့ပုဂ္ဂိုလ်ကုသိုလ်ကိုသူသူတိုင်းတိုင်းလုပ်ထားတဲ့ပုဂ္ဂိုလ်ကြတော့ကုကံကိုယုံနေကုကံကိုယုံနေတဲ့ကုပုဂ္ဂိုလ်လည်းယုံကြည်တော့တာပါပဲကိုရင်လေးစကားပြောကြီးကြတယ်လို့တော့ထင်ကြပဲနော်ကြီးကြတဲ့ပုဂ္ဂိုလ်ကတော့ကြီးကြတဲ့စကားပြောမှာပဲပေါ့အဲ့ဒါနဲ့ကြောင်းပြန်သွားပြီးတော့ဗမထာကျောင်းနဲ့ဝင်ပြီးတော့ထိုင်ပြီးတော့တရားအားထုတ်ပါလေတရားတို့အတူမာရီမမင်းကြီးလေးပါတို့ကလည်းလာပြီးတော့ကုညီကြတာပေါ့နော်မမင်းကြီးလေးပါကလည်းကိုရင်လေးကြောင်းပြမယ်ရှိတဲ့ငှက်တွေအကုန်လုံးမအောင်ထုတ်တဲ့တကြည်ကြည်တရားကြနဲ့ဆိုရင်အတန်ကနှစ်ဆက်ဖြစ်နေမှာဆိုလို့သိရတဲ့ကိုလည်းပဲကျွေးတဲ့ညသိရတဲ့ကိုတောင်းလိုက်တာကလည်းနမင်းကြီးလေးပါတောင်းဝင်ယူပြီးတော့ကျွေးတဲ့တဲ့ရေကြီးပေါ်မကြောင်လည်းလည်းပြီးပြီးတော့ဖမ်းရအနာမမီအောင်ဆိုပြီးတော့ကိုရင်လေးနှစ်ဆက်ဖြစ်မှာဆိုလို့နော်ဦးစင်းနဲ့တောင်းပါမှာတော့တရက်ပင်နဲ့ပြစ်တူကနေဦးစင်းကြောင်းပြီးမှကက်ရှိနေတယ်တရက်ပြီးပြစ်တူကြီးကနှစ်ဆက်ဖြစ်မှာဆိုလို့ဆိုပြီးတော့ကြောင်းလိုက်တာရေကြီးရှင်ဝင်ကနမင်းကြီးလေးပါတော့ပြီးမဖမ်းနိုင်ဘူးတိုင်လေးနဲ့ဆက်ပြီးတော့ပိုက်ခံပေးထားတယ်ကျောင်းမှာပိုက်ခံထားတာတကယ်ကြီးလို့မှတ်ကြည့်ရတာပါနော်အဲ့ဒါတရားကြီးတကယ်ကြီးကြည့်ကြတယ်အရင်မကြားအောင်လုပ်တယ်နော်ဒါသူချင်းနဲ့ဒါဘယ်လိုပြောရမလဲဘိုးတော်တရားဥရှင်ဝင်လို့ပြောရမှာပေါ့နော်ဒါတရားဥရှင်ဝင်ရဲ့ရှင်ဝင်လည်းလောက်ထားတာဒီနည်းပြောနေအစင်ကိုပြပါတယ်ပြီးကြည့်ကြတယ်ကြားရတော့နော်တမရှင်းတယ်တော့သူမောင်းမပေးဘူးမောင်းပေးလို့ဥစဉ်တားမှာပါငှက်တန်လေးတွေကစိတ်ကိုအီထန်းကြည့်နေသေးပါတယ်နော်အဲ့ဒီလိုနဲ့အားထုတ်လိုက်တာတခြားမင်္ဂလာတွေဆန်းစားနေတဲ့အချိန်မှာအစစ်စစ်နဲ့တက်ပါလိုက်တော့တော်တော်များများဆက်အားထုတ်ကြတာကံဖြစ်ဆက်အားထုတ်အနာကံဖြစ်သူများတွေကတော့ဆန်းစားပြီးနေပြီနော်ဆန်းနေနိုင်လဲသူကနေနေပြီရှင်သာရိပုတ္တရကလည်းကိုရင်လေးရဲ့ဘုန်းကောင်အဲ့ဒီမှာမကျေနပ်ခြင်းနဲ့ရတာဟာကိုရင်လေးဆန်းနေနဲ့နေနေပြီဆိုပြီးတော့ဖတ်တဲ့ပြန်လာတယ်ကိုရင်လေးကြောင်းရတာနဲ့တကားခေါက်လိုက်မှဆိုရင်ကိုရင်လေးကတကားဆောက်ခွင့်တာနဲ့ရှင်းဆက်ပြီးတော့ရဟန္တာဖြစ်မှာမဟုတ်တော့ဘူးဆက်တဲ့ဆက်ရအားထုတ်တော့မယ်ဆိုရင်ယဟန်ချင်းလေးဆိုရလဲမြတ်စွာဘုရားရှင်ကပြီးတော့ဒကာမကွင်လေးကနေကြောင့်ဒကာမဝါနာလာရက်ပြီးတော့စမ်းလို့ရှင်သာရိပုတ္တရာမြင်မကြီးလေးကြွလာရောစေတသာရိပုတ္တရာဘာတွေသေးလာတာလဲဘာတွေဆောင်းလာတာလဲအာဟာရဆောင်းလာတာပါဗျာအာဟာရကဘာကိုဆောင်းတယ်လဲဝိရဏကိုဆောင်းပါတယ်ဆရာဝိရဏကဘာကိုဆောင်းတယ်လဲရုပ်ကိုဆောင်းပါတယ်ဆရာရုပ်ကဘာကိုဆောင်းတယ်လဲဖတ်တာကိုဆောင်းပါတယ်ဆရာဒီမိကွေလေးကိုအမြင့်ကြီးလေးကြတာပေါ့နော်ဆာလောင်လေးပုဂ္ဂိုလ်အာဟာရလေးဆောင်းလိုက်ရတော့ချမ်းသာတဲ့ဒုက္ခဝေဒနာကြီးဖြစ်သွားတာပေါ့ဒုက္ခဝေဒနာဖြစ်တဲ့ဆိုရင်ရုပ်တွေလည်းကြီးလင်းနှံ့ရှင်းပြီးတော့တင့်တယ်သွားတာပေါ့အယောင်ဖြစ်သွားတာပေါ့ရုပ်ကလေးကကြီးလင်းနှံ့ရှင်းတင့်တယ်ပြီးတော့ချမ်းသာနေတော့သွားလဲဖြည့်ဖြည့်ချမ်းသာရက်လဲဖြည့်ဖြည့်ချမ်းသာထိုင်လဲဖြည့်ဖြည့်ချမ်းသာအယောင်လဲဖြည့်ဖြည့်ချမ်းသာနေဣရိယာပုလေးပါလုံးဖြည့်ဖြည့်လဲချမ်းသာသွားတာပဲအဲဒီလိုအာဟာရရဲ့အဆင်ဆုံးဆုံးလေးကုန်လေးကိုလည်းမေးချေလို့ပြီးတော့ကိုရင်လေးရဟန္တာဖြစ်သွားပါလိမ့်အဲ့ဒါကိုရင်လေးနဲ့ဘုရင်ကိုရင်လေးရှင်သာရိပုတ္တရနဲ့စကားပြောကြတာကလည်းသတ္တသဗ္ဗယတခန်းတကံကနော်ကိုရင်လေးကလူရဲရတဲ့ဆုံးကဆက်ပြီးစကားမပြောဘူးရှင်ကနှုတ်ပိတ်လည်းကြောင်းရမှာခေါင်းကြီးနေုံနဲ့ဆက်နေတရားကြပါဦးမလားမရပါဘူး လိုအပ်တဲ့အချိန်ကိုမထဲတဲ့ဒီမှာမေးလိုက်တာလေးတောင်မှဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေကတော့လိုအပ်တဲ့စကားလေးဖြစ်သွားတယ်နော်။နောက်တစ်ချက်ကအစဉ်တိုင်းပုဂ္ဂိုလ်နဲ့လက်ဆက်ပြောနေကြတာလေစကားပဲ။ကိုတရားအဆုံးပြီးတဲ့အချိန်မှာကိုယ့်ကိုယ်စကားလာပြောရင်အနောက်ရှက်ဖြစ်သွားမှာကိုတာခွေတန်းမြင့်တဲ့တွေနဲ့တခြားလူတွေအချင်းချင်းစကားပြောနေလို့ရှိရင်လည်းအဲ့ဒီစကားကကိုယ့်အတွက်ဘာသာသဘောရဖြစ်သွားတာလေနော်။ကိုယ်ကိုယ်တိုင်းနားထောင်မှာကိုယ်ကိုယ်တိုင်းပြောမှာမဟုတ်ဘူး။ကိုယ်ကနှောက်ရှက်ပင်တဲ့ပုဂ္ဂိုလ်တွေတရားတော်ကိုချင်းချင်းပြောနေလို့ရှိရင်လည်းကိုယ့်အတွက်စကားအဆင်ပြေပါရပါပဲနော်။ကိုယ့်ဒီလာပြီးချင်းချင်းစကားပြောတဲ့ပုဂ္ဂိုလ်တွေကိုယ့်စီမလာတော့ဘူးနဲ့သူတို့ချင်းချင်းအားကြနေလို့ရှိရင်လည်းကိုယ့်အတွက်အဆင်မပြေဘူးလား
။
အဆင်ပြေတယ်။အဲ့ဒါလေးလည်းချက်ချင်းပြီးတော့သဘောပေါက်အောင်ပါပေါ့နော်။ဒါကြောင့်လိုအပ်တဲ့အချိန်မှာလိုအပ်တဲ့စကားကိုလိုအပ်သလောက်ပြောပါ။နားလေးထောက်ပါ။ဒါမှတရားတော်ပြန်ပြန်ရနိုင်ပါတယ်။ကိုယ့်ဘဝမှာစကားတော်နေဆိုတာနေတိုင်းမကြားရဘူးလား
။
ကြားရတယ်။အဲ့ဒီစကားလေးကိုကိုယ်ရင်တန်ဖိုးတာလေးလို့ပြောလေ။ဉာဏ်ကြီးကြီးနဲ့နှလုံးသွင်းဆင်ခြင်တတ်မယ်ဆိုရင်တရားမရှိတဲ့စကားတခုံးမှမရှိပါဘူး။စကားတိုင်းဟာတရားတွေကြီးပါပဲ။သူကတော့တရားလို့ပြောမှာမဟုတ်ဘူး။ကိုယ်ကတရားဖြစ်အောင်ပေါ်ထုတ်ယူပါမှာ။တရားဖြစ်အောင်အသွင်ကြောင်းယူပါမှာ။သဘောပေါက်ပါတယ်နော်။အဲကြောင့်စကားကိုလည်းအချင်းမသေးပါနဲ့ပြောတတ်ရင်ယဟန္တာအဖြစ်ဖြစ်နိုင်ပါတယ်။နားထောင်တတ်ရင်ယဟန္တာအဖြစ်ဖြစ်နိုင်ပါတယ်။ကိုယ်ပဝင်ကြမှာကြားနေတဲ့တခြင်းနဲ့မျိုးဆိုရလေစကားတွေလည်းမဟုတ်ဘူးလား။တန်ဆင်ထည့်ထားတဲ့စကားတွေနော်။အဲ့ဒီတခြင်းတွေကလည်းနားထောင်တတ်မယ်ဆိုရင်တရားမရနိုင်ဘူးလား။ရနိုင်တယ်။သူကတော့အဖြစ်ချင်းဆိုရင်အဖြစ်အကြောင်းပဲပြောမှာပေါ့။ကိုကအဖြစ်အိတ်တယ်ပဲနားမလည်ပဲနဲ့အဲ့ဒီသက္ကလုံးကြီးရဲ့နောက်ွယ်မှာရှိတဲ့တရားတော်လေးကိုဖြတ်ထင်းပြီးတော့နားလည်ရမယ်။အဲ့ဒါဆိုကိုကြားလိုက်တဲ့တခြင်းစာသားလေးတစ်ခုကြောင့်လည်းတရားရပါနိုင်တာပဲ။နေမဆွဲလို့မတွဲမိတာပါ။ဖြစ်ကမင်းအနားမှာပါပေါ့။ကြားဦးရမလား။မင်းမကြည့်လို့မင်းမသိတာပါ။ဖြစ်ကမင်းအနားမှာပါ။ဒါအချက်ကြောင့်လည်းနားထောင်နေကြတာချစ်သည်ပြီးမှအဲ့ဒီစာသားလေးကတရားတော်အင်မတန်ကြီးပါနေတာတရားနဲ့နေရာတိုင်းမှမရှိဘူးလားရှိတယ်ဒါကကိုမကြီးကမသိတာနော်ဒါကြောင့်ယောဂီတို့မင်းမကြီးလို့မင်းမသိတာကတရားကမင်းအနာမှာပါစာသားလေးကြောင့်လည်းမှာပေါ့နော်မင်းမဆွဲလို့မတွေ့မိတာကတရားကမင်းအနာမှာပါအဲ့ဒီလိုလေးတပတ်ပေါက်တိုင်းကြားတဲ့ကတခြင်းတခြင်းတဲ့ကစကားကလည်းပါဖြစ်သွားတယ်တရားဖြစ်သွားတာပဲအားလုံးကိုပြတ်သွားအောင်လေးချက်ရင်ချက်ဒါမှမဟုတ်ရင်မင်းငါကိုဖြတ်တာမကြဘူးလား။ကဲဘယ်တော့တရားတော်ပါတာတော့နော်။နိဗ္ဗာန်ကပြောနေတယ်လို့ခေါ်ထားတော့နိဗ္ဗာန်ကကိုယ်ကိုပြောနေတယ်မင်း။ကျန်တဲ့ယောဂီတန်ဆန်ဆံဖော်ရအားလုံးကိုပြန်ပြောင်းဖြန့်ချက်မဖြန့်တော့မင်းငါကိုဖြတ်။ကဲနိဗ္ဗာန်ကိုလူကျင်တန်ဆန်ဖြန့်နေကြတဲ့စိတ်တွေလည်းယူလို့မရအောင်လား။ဥဒေနာရီကတည်းကကြားမှုကြီးကတော်တော်သဘောကျတယ်နော်။တခြားလည်းတစ်ချက်နဲ့အများကြီးရှိသေးတာပါပဲ။မင်းကထက်တဲ့ပေါ်ပြလိုက်ရှားနေတဲ့မှာတောင်တခြားယူနေတဲ့ဆန်ကတခြင်းစာသားလေးတစ်ခုကြားမှုကြီးသမားတို့လေးသားလေးနဲ့ဆက်ဆက်ခဲ့ပါလေကျွန်တော်သွားတော့မယ်လမ်းရဲ့ပေရာဘူးဆိုတာပဲနော်လမ်းရဲ့ပေဆောင်ရတော့ခင်ဝန်းမချင်းလို့ပြောပါတယ်ဦးဝင်းတော့သိမသိဘူးပေါ့နော်အဲ့ဒါသူတစ်ချင်းကတော့သူသိပဲလို့သူရှိနေတယ်ဒကာကြီးနဲ့တန်းဆန်တဲ့ဘောပေါက်တာကတော့လောကီအယုံတမကုန်ဆန္ဒတွေကိုဆက်ဆက်ခဲ့ပါလေကျွန်တော်နိဗ္ဗာန်ကိုသွားပါတော့မယ်လမ်းရဲ့ပေဆောင်ရဆိုတော့တတိပဌံလမ်းရဲ့ပေဆောင်ရကိုသွားပါတော့မယ်ဘယ်လောက်ကောင်းတာလဲနော်မင်းနဲ့မှဆက်တတ်ပြီးပေါ့မကြဘူးလားကဲဆီလိုဘက်ကမထိုင်နဲ့တရားတော်နဲ့ဒီတိုင်းအိုက်စားတဲ့မှာလည်းတရားရင်ပါတယ်နော်။ငါကိုယ်တိုင်ကတော့ကိုယ်ခန္ဓာကိုယ်ကိုမချစ်တတ်သေးဘူး။လောဘဖြစ်အောင်မင်းညှိုးပြီးမျက်နှာသေးသေးအမွေးနဲ့နားလေးလင်းကြံပြီးစမ်းပြီးတောက်ပြီးနေ။ဟောတတိညာလေးရှိတာကတတိပဌာန်လေးရှိတာကဆိုတော့ညှိုးလေကုသိုလ်တွေဖြစ်လို့သမင်းစားလေကုသိုလ်တွေဖြစ်လို့အဲတတိပဌာန်တရားလေးကိုနှမ်းပြောလိုက်တော့နည်းနည်းမှချစ်တတ်ပြီပေါ့။ကိုယ်ခန္ဓာကိုယ်ကိုချစ်တတ်သွားတာနော်။ကျွန်တော်ကလည်းကြီးဦးလုံးကဗန်းသေးသေးတယ်အဲ့ဒီမှာကြားလို့နဲ့တခြင်းစကားလေးတွေတခြင်းစာသားလေးတွေကိုလည်းတရားချင်အောင်ကြားနေနိုင်တယ်ဒါဆိုရင်ကြားလို့တဲ့တခြင်းကလည်းဘာတတ်မှရဖြစ်သွားတော့ဘာကတတ်မှရဖြစ်သွားတာပဲနားထောင်တဲ့ဖို့အင်မတန်ကြီးကြီးပါတယ်နော်ဒါကြောင့်တရားနာပိဋကများအားလုံးဘာကတတ်မှရစကားပြောစကားနာဆောင်ညတ်ကြဆင်ကြီးတဲ့အတွက်ကြောင့်မိမိရဲ့ဇူလာတန်တာရဲ့ဗောဓိဉာဏ်နဲ့တကွာတရားသူတရားမြတ်များကိုအလင်းအမြန်ရရှိကြပါစေလို့ဆုမွန်ကောင်းကြောင်းရင်းနဲ့ပဲဦးဇေနုရဲ့အရှင်ကြီးအောင်ပြောတရားတော်